to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA American တန်ရဲ2018ခုနှစ်ဇူလိုင်လ23ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့တင်းနှလာနေညပိုင်းအစီအစဉ်တွေကိုကျမမြသစင်အောင်ကတာဝန်ယူတင်ဆက်သွားမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်မှာဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှမချိန်ချောက်ဖို့တမရထရမ်ကအီရန်တမရကိုသတိပေးလိုက်ပါတယ်။အကြက်ပဲချစားမှုတွေနဲ့စုံစမ်းခံနေရတဲ့တောင်ကိုရီးယားလွတ်တော်အမတ်တဦးကိုတေချောင်းကြံသွားပါတယ်။ဂျပန်နိုင်ငံမှာတော့အပူလိုင်းဝင်နေတာကြောင့်အသက်ဆုံးရှုံးမှုတွေရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့တင်ပြပေးသွားမှာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းထုတ်လွှင့်ပေးမယ့်ထိပ်တန်းရောက်သတင်းမှာတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲခံထားရတဲ့ Writers သတင်းတောက်နှစ်ဦးကိုဒီကနေ့32ကြိမ်မြောက်တရားရုံးထုတ်ခဲ့ပါတယ်တရားစွဲခံရတဲ့သတင်းတောက်တွေဘက်ကဘယ်လိုတုံ့ပြန်ပြောဆိုခဲ့ပါသလဲ
ဒီနေ့ကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေချိုးဖောက်မှုကိစ္စတွေလူသက်မှုကိစ္စတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကရေးခဲ့တယ်ပေါ့နော်ဆိုတော့ဒီအချိန်နေမှာကျွန်တော်တို့စစ်ကြောရေးကာလတုန်းကစစ်ဆီးခဲ့တဲ့
အပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီကြောင်းနဲ့တူနာဆင်ရမယ့်သတင်းလွှာတွေမှာတော့စီးပွားရေးလုပ်ငန်းကုမ္ပဏီတွေအတွက်ပြဋ္ဌာန်းတဲ့ကုမ္ပဏီများအဲ့ဥပဒေမကြခင်အသက်ဝင်တော့မှာဖြစ်ပြီးဒီဥပဒေအသေးအရာစီးပွားရေးကုမ္ပဏီတွေမှတ်ပုံတင်ဖို့ပုံမလွယ်ကူစေမှာဖြစ်တဲ့အကြောင်းစစ်ဆုံအတွင်းကနေအရက်သားအကာအကွယ်ပေးရေးအဖွဲ့ White Helmet ခမောက်ဖြူအဖွဲ့ဝင်တွေကိုဣသရေလကကဲထုတ်ခဲ့တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်သွားမှာပါဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တန့်အောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုပထမဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးပါအောင်ရှင
်အီရန်သမ္မတဟာဆန်ရူဟာနီအနေနဲ့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှမချင်းချောက်ဖို့သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ကတစဉ်ပြင်းထန်စွာသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကအီရန်ကောင်းဆောင်တွေကိုဝေဖန်ထားတဲ့မိန့်ခွန်းပြောကြားအပြီးမကြခင်မှာပဲသမ္မတထရမ့်ကအဲ့ဒီလိုပြောကြားလိုက်တာပါ။အီရန်သမ္မတအနေနဲ့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှမချင်းချောက်ဖို့နဲ့နောက်တစ်ကြိမ်ချင်းချောက်မယ်ဆိုရင်တမိုင်းမှာဘယ်တော့မှမကြုံဘူးတဲ့နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရနေကြောင်းအကြမ်းဖက်မဲ့တပ်ပစ်မဲ့ဆိုတဲ့အယူဆတဲ့စကားလုံးတွေနဲ့ချင်းချောက်မှုတွေကိုလက်ခံမဲ့နိုင်ငံမဟုတ်တော့ကြောင်းနဲ့သတိထားနေထိုင်ဖို့တင်းငွေနေနောက်ပိုင်းမှာတမရထရန့်ကသူ့ရဲ့ Twitter လုံးမှုကွန်ရက်ကတစဉ်ရေးသားခဲ့တာပါတင်းငွေနေအစောပိုင်းမှာတော့အမေရိကန်အနေနဲ့ချင်းသေးရဲ့အမိကိုသွားမဆော့နဲ့အဲ့ဒီအတွက်နောက်တရလိမ့်မယ်လို့အီရန်တမရရဲ့ပြောဆိုမှုကိုတမရထရန့်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကလည်းအီရန်အစိုးရဟာပြည်သူတွေအတွက်အိမ်မက်ဆိုးကြီးဖြစ်လာနေကြောင်းကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့တမရဟောင်းရော်နယ်ရီဂန်ရဲ့စာကြည့်တိုင်းမှာပြောကြားခဲ့ပါတယ်အီရန်အစိုးရအပေါ်ဗန္ဒယေးရအစွမ်းကုန်ဖိအားပေးလှုပ်ဆောင်ဖို့မဟာမိတ်နိုင်ငံတွေကိုတိုက်တွန်းလှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုအနေနဲ့လက်တော့မှာမဟုတ်ကြောင်းလဲဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ
်အမေရိကန်ထိပ်တန်းထောက်လှမ်းရေးရှိကတမရဒေါ်နယ်ထရမ့်အနေနဲ့ရုရှားသမ္မတပူတင်ကိုအင်ဂျီတော်ကိုဖိတ်ခဲ့တဲ့တဲ့ရင်ပေါ်သူအငိုက်မိပြီးကိုယ့်ကာယအဖြေပေးလိုက်ရတာကသမ္မတထရမ့်ကိုမယုံမသိယူရလုပ်ခဲ့တာမဟုတ်ပါဘူးလို့ရှော့ပေါ်ပြောလိုက်ပါတယ်။အမေရိကန်မြေသားထောင်လဲညချိုင်းမှုဒန်ကုတ်စ်ကဓာတ်ရိုက်ထုတ်လွှင့်မှုပြောနေတုန်းဒီနောက်ဆုံးရတဲ့ရင်ပေါ်ရုတ်တရက်ပြန်ဖြေပေးခဲ့ရတာကိုတချို့သတင်းတွေကသူ့ရဲ့သဘောထားကိုပုံမှားရိုက်ဖော်ပြခဲ့ကြတယ်လို့စနေနေ့ကြေညာချက်ထဲမှာထုတ်ပြန်လိုက်ပါတယ်။ညချိုင်းမှုကုတ်စ်ကဆက်ပြီးအခုလိုအမှတ်မထင်အငိုက်မိဖြစ်ခဲ့ရတာကိုဝန်ခံပါတယ်။ဒါပေမဲ့သမ္မတထရမ့်ရဲ့အခုလိုဖိတ်ကြားလိုက်တဲ့အပေါ်အယူအသေးမပေးတာဝေဖန်တဲ့သဘောမျိုးပြောတာလုံးဝမဟုတ်ပါဘူးလို့ဒီကြေညာချက်ထဲမှာထုတ်ပြောခဲ့ပါတယ်။ကိုလိုရာဒိုပြည်နယ် S1 အဖွဲ့မှလုပ်တဲ့လုံခြုံရေးဆွေးနွေးပွဲအင်တာဗျူးထဲမှာဦးဆောင်မင်းမြတ်နဲ့ MSNBC ရုပ်သံသတင်းကြေညာသူအန်ဒရီးယားမစ်ချယ်ကသမ္မတထရမ့်ကသမ္မတပူတင်ကိုအင်ဂျီရောလာဖို့ဖိတ်ခဲ့ကြောင်းညွှန်ကြားမှုကုတ်ကိုပြောပြခဲ့တာပါ။ဒါကိုကုတ်ကအံဩသွားတဲ့အတန်းနဲ့ဘလို့ထပ်ပြောပါဦး။ကျွန်တော်တကယ်ကြားနေတာဟုတ်လား?သာတော်လေဒါဆိုလဲထူးခြားတဲ့ဖြစ်ရဖြစ်လာမှာပေါ့လို့ဖြစ်ခဲ့ရမှာပရိသတ်ကကြဲကြဲလောင်လောင်ဝိုင်းဟားခဲ့ကြပါတယ်အခုတော့မယုံမသေးလုတ်ခဲ့တာမဟုတ်ဘူးလို့တောင်းပန်ထားတဲ့ဒီစင်ညာချက်ထဲမှာကုတ်စ်ကဆက်ပြီးလာမယ့်ရွေးကောက်ပွဲတွေမှာရုရှားဝင်ဆွတ်နေတာကာကွယ်ဖို့နဲ့ငြိမ်းချမ်းရေးနျူကလ িয়ার ဖျက်သိမ်းရေးအတွက်နိုင်ငံတကာဆက်ဆံရေးအကောင်ဖို့သမ္မတထရမ့်ကြိုးပမ်းနေတာတွေအတွက်ထောက်လွှမ်းရေးအဖွဲ့တွေအားလုံးကလည်းလှုပ်ဝက်သတင်းတွေကိုအတက်နိုင်ဆုံးပံ့ပိုးပေးနေတယ်လို့ဆိုပါတယ်ခင်ဗျာ
ပြည်သူ့ချက်ဆွေဟာသူ့ရဲ့ရည်ဒီကျဲဖြစ်တဲ့တေတံအပြစ်ပေးမှုနဲ့ jihadist လို့ခေါ်တဲ့ Islamic တိုက်ခိုက်သမားတွေကို Guantanamo အကျဉ်းစခန်းမှာထိန်းသိမ်းထားမှုတွေကိုစတင်တဲ့ policy ကိုပြောင်းပြီး Beatles ကို IS Islamic စစ်ဆေးကြောအဖွဲ့နဲ့ဆက်နွယ်တဲ့အကြမ်းဖက်သမားအုပ်ကိုအမေရိကန်ပြည်ထောင်စုမှာတရားရင်ဆိုင်ခွင့်ပြုလိုက်ကြောင်း Britain ထုတ်သတင်းစာတစ်စောင်မှရေးသားထားပါတယ်။သူတို့ကိုတေးတာမပေးဘူးဆိုတဲ့ခိုင်မာတဲ့အာမခံချက်မရှိဘဲအလက်ဇန်ဒါကိုတီနဲ့ရှာဖီအယ်ရှိခ်တို့နှစ်ဦးကိုဗြိတိရှ်အစိုးရကအမေရိကန်လက်ထက်လွှဲပေးမဲ့စာရွက်စာတမ်းအထောက်အထားတွေကိုသူတို့တွေ့ရှိထားကြောင်း The Telegraph သတင်းစာရဲ့ Internet Website မှာဒီနေ့ကနေနောက်ပိုင်းကဖော်ပြထားပါတယ်။ဗြိတိနိုင်ငံရဲ့ဥပဒေအရတေးတာအပြစ်ပေးခွင့်မရှိပါဘူး။ဗြိတိရှ်ပြည်ထောင်စုဝန်ကြီးဆာဂျစ်ဂျာဗီကအမေရိကန်တရားရေးဝန်ကြီးဂျက်ဆက်ရှင်ထံရေးသားပေးပို့တဲ့စာအပါအဝင်သူတို့တွေ့ရှိထားတဲ့အသေးစိတ်စီမံကိန်းအထောက်အထားတွေအရဗြိတိန်ဘက်ကအဲ့ဒီလူနှစ်ယောက်ကိုတေးတာမပေးပါဘူးဆိုတဲ့အာမခံချက်တောင်းခံထားတာကိုမတွေ့ရကြောင်းသတင်းစာမှာရေးသားထားပါတယ
်။ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေခွဲထုတ်ရေးပေါ်ဒုတိယကြိမ်ပြည်သူ့ဆန္ဒခံရေးပွဲလှုပ်ဖို့ရှိရမှာလရွေနဲ့ရှိရှေမတူနမဆုတ်တာဖြစ်နေတဲ့ဒီပြဿနာရှင်းသွားမလားပြင်းထန်လာနေတဲ့နိုင်ငံရေးအကွဲပြဲတွေပဲပိုဆိုးလာမလားစောင့်ကြည့်ရတော့မှာပါ။ဘယ်ဖြစ်ပဲထွက်ထွက်ဒီဒုတိယကြိမ်ပြည်သူ့ဆန္ဒခံရေးပွဲမှာ EU ဥရောပသမဂ္ဂနဲ့ဆက်တွေ့မလားခွဲမလားဆိုတာနဲ့ခွဲထွက်ရင်လည်းကုံသွေးရေးသဘောတူချက်ယူမလားမယူဘူးလားဆိုတဲ့မချုံစဘူးခက်ခဲတဲ့မေးခွန်းတွေကပိုပြီးတော့ကြီးမားလာနေပါတယ်။မနေ့ကထုတ်ပြန်ခဲ့တဲ့ YouGov အဖွဲ့ရဲ့လူမှုစတမ်းကတော့အခုလာမယ့်နောက်ထပ်ပြည်သူ့ဆန္ဒခံရေးပွဲမှာအရင်2016ခုနှစ်တုန်းကရခဲ့တဲ့ရလက်ကပြောင်းပြန်ဖြစ်သွားနိုင်တယ်လို့ခန့်မှန်းလိုက်ပါတယ်။ဒီ YouGov အဖွဲ့လူမှုစတမ်းတွေမှာ EU ဥရောပသမဂ္ဂရဲ့ဆက်နေခြင်းတွေက54ရာခိုင်နှုန်းအများစုဖြစ်ခဲ့ပြီးခွဲထွက်ခြင်းတွေက46ရာခိုင်နှုန်းပဲရှိခဲ့ပါတယ်။ပြည်ထောင်လွှတ်တော်တွေမှာလည်းဒီ EU ကနေဘယ်လိုပုံစံနဲ့အတိအကျခွဲထွက်မလဲဆိုတာကိုဆုံးဖြတ်ချက်မချနိုင်သေးခင်မှာအစိုးရထဲမှာလည်းမတ်လမှာလုပ်ဖို့ရှိတဲ့ဒီခွဲထွက်မှုမှာကုံသွေးသဘောတူချက်ယူမလားမယူဘူးလားဆိုတာအတွက်တွလွတ်တလန်ဖြစ်နေတာကြောင့်စီးပွားရေးသမားတွေလည်းလန့်ဖြန့်နေကြပါတယ်။တကယ်လို့ဒီကုံသွေးသဘောတူချက်မရဘဲခွဲထွက်ဖြစ်ရင်တော့ဗြိတိန်နဲ့ဥရောပကြားလေကြောင်းသွားလာမှုတွေနဲ့ဗြိတိန်မှာနေနေတဲ့တခြား EU နိုင်ငံသား3သန်းခွဲနောက်တခြားဥရောပနိုင်ငံရောက်ဗြိတိန်နိုင်ငံသား1သန်းခွဲတို့အတွက်ဆက်လက်နေထိုင်ခွင့်သဘောတူချက်တွေမရှိဘဲဖြစ်သွားမှာပါခင်ဗျာ။
ကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1783တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနိုင်ငံတော်အရေးပေါ်အခြေအနေပြဋ္ဌာန်းချက်နဲ့ပတ်သက်လို့ကြားပြည်နယ်ဝန်ကြီးချုပ်ဟာ2008ခုနှစ်အခြေခံဥပဒေကိုနားလည်မှုလွယ်မှာပြီးသူ့ထင်မြင်ချက်တွေကိုသာပြောဆိုခဲ့တယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်ကြားပြည်နယ်ဗိုလ်ချုပ်ကျေးရုပ်စောက်လုပ်ရေးကန့်ကွက်မှုတွေအပေါ်ဆန္ဒပြသူတွေကိုကြားဝန်ကြီးချုပ်ကသတိပေးပြောကြားခဲ့တာနဲ့ပတ်သက်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကအခုလိုတုံ့ပြန်လိုက်တာပါဗိုလ်ချုပ်ကျေးရုပ်စောက်လုပ်မှုကန့်ကွက်တာကနေစုပူမငြိမ်သက်မှုတွေဖြစ်လာရင်တက်မတော်ကိုတာဝန်ပေးမယ်အဲ့ဒီအတွက်ဖွဲ့စည်းပုံအရသူ့မှာလုပ်ပိုင်권ရှိတယ်ဆိုပြီးကြားပြည်နယ်ဝန်ကြီးချုပ်ကကြားပြည်နယ်အတွင်းကအဖွဲ့အစည်းတွေကိုခေါ်ယူသတိပေးခဲ့တာပါအဲ့ဒီလိုပြောဆိုချက်ဟာချင်းချောက်တာဖြစ်တယ်ဆိုပြီးဒေသခံဆန္ဒပြတွေကရောမြန်မာနိုင်ငံအတွင်းကတက်ကြွလှုပ်ရှားသူတွေကပါကြားဝန်ကြီးချုပ်ကိုအတော်လေးဒေါသဖြစ်ပြီးတော့ဝေဖန်ခဲ့ကြပါတယ်ကော်ဝေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာတော့2008ဖွဲ့စည်းပုံပြဋ္ဌာန်းချက်အရအရေးပေါ်အခြေအနေအတွက်အဓိကလုပ်ပိုင်권အာဏာဟာကာလုံးလို့အတူကောက်ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာပဲတာဝန်ရှိပြီးတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေမှာဒီလိုလုပ်ပိုင်권မရှိဘူးလို့ထောက်ပြထားပါတယ်။ဒါကြောင့်လဲကရယာဝန်ကြီးချုပ်ဟာဖွဲ့စည်းပုံအခြေခံဥပဒေကိုနားလည်မှုလွဲမှားစွာပြောဆိုတာဖြစ်ပြီးတက်မတော်အနေနဲ့ကတော့ဖွဲ့စည်းပုံပြဋ္ဌာန်းချက်နဲ့အညီပဲဆောင်ရွက်မှာဖြစ်တယ်လို့ဖော်ပြပါတယ်။
တရုတ်နိုင်ငံမှာတော့ခွေးယူကာကွယ်စေထုတ်ပြည်တွင်းကုမ္ပဏီတစ်ခုဥပဒေချိုးဖောက်ခဲ့တာကိုစစ်ဆေးဖို့ဝန်ကြီးချုပ်လီကီရှန်ကအမိန့်ထုတ်လိုက်ပါတယ်။ဝန်ကြီးချုပ်လီအနေနဲ့မနေ့ကဒီကြေညာချက်ထုတ်ခဲ့ရမှာချန်းရှန်ဘိုင်ယိုတက်ကနိုလော်ဂျီကုမ္ပဏီအနေနဲ့မလုတ်သိမ့်မလုတ်ထိုက်တာတွေကိုလုတ်ခဲ့တယ်လို့ဝေဖန်လိုက်ပြီးအများပြည်သူဘေးရန်နဲ့ဖြစ်စေမဲ့ဘလို့လောက်ရကုန်မဆိုလုံးဝရေးယူသွားမယ်လို့ဆိုလိုက်ပါတယ်။ဒီချန်းရှန်ဘိုင်ယိုတက်ကနိုလော်ဂျီကုမ္ပဏီအနေနဲ့ထုတ်လုပ်မှုနဲ့စစ်ဆေးမှုမှတ်တမ်းဆိုင်ရာမှားယွင်းမှုတွေလုတ်ခဲ့ကြောင်းတရုတ်စားတောက်နဲ့စေဝါကုက္ကရေးဌာန FTA ကတွေ့ရှိခဲ့ပြီးဒီဆက်ယုံကိုရပ်ဆိုင်းခဲ့ကထုတ်ပြီးသားခွေးယူကာကွယ်ဆေးတွေကိုလည်းပြန်ရုပ်သိမ်းပေးဖို့အမိန့်ထုတ်ခဲ့ပါတယ်။ဒီထုတ်ထားပြီးခွေးယူကာကွယ်ဆေးကြောင့်ဒုက္ခရောက်ခဲ့တဲ့မတန်းတွေမရှိသေးပေမဲ့အခုအမိန့်တွေကြောင့်လူမှုမီဒီယာကွန်ရက်တွေမှာတော့ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်လာနေခဲ့ပါတယ်။ဒါအပြင်ဒီကုမ္ပဏီကထုတ်တဲ့နောက်ကာကွယ်ဆေးဖြစ်တဲ့ဆုံဆိုနာကျညာမေခိုင်ကာကွယ်ဆေးတွေကလည်းထိရောက်မှုမရှိတာကိုဒီစီကန်းကွက်ကဲသူတွေကမနစ်ကတွေ့ရှိခဲ့ပြီးဒီကာကွယ်ဆေးကိုလည်းဆက်မထုတ်ဖို့အမိန့်ပေးထားခဲ့ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာအကျင့်ပြတ်ခြားစားမှုတွေနဲ့စုံစမ်းစစ်ဆေးခံရတဲ့အထင်ကရလွတ်တော်မှတစ်ခုဟာကိုကိုကိုတေချောင်းကြံစီသွားခဲ့ပါတယ်။ လဝဲရင် Justice Party ကလွတ်တော်အမရိုဟိုချန်းဟာဆိုမျိုးကတခန်းတစ်ခုအဝင်ဝါနာမှာတင်းနယ်လာနေမနဲ့အစောပိုင်းကတည်ဆုံနေတာကိုတွေ့ရကြောင်းယုံဟပ်သတင်းမှာဖော်ပြထားပါတယ်။လွတ်တော်မှာသုံးချင်မြောက်ရွက်ကောက်တင်မြောက်ခံထားရတဲ့အသက်62နှစ်အရွယ်ရိုဟာသူ့ရဲ့နေအိမ်တိုက်ခန်းကနေခုန်ချပြီးအဆုံးစီရင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။သူ့အနေနဲ့ငွေလက်ခံရယူခဲ့ကြောင်းနဲ့အမအရင်တစုံတရာလောက်ခဲ့ခြင်းမရှိကြောင်းရေးထားတဲ့တည်တန်းစာကိုလည်းခြံထားခဲ့တယ်လို့ယောဟန်သတင်းမှာဖော်ပြထားပါတယ်။အဲ့ဒီတည်တန်းစာထဲမှာသူ့မိသားစုကလေးတွေကိုလည်းတောင်းပန်ထားတယ်လို့ဆိုပါတယ်။ရိုဟာအွန်လိုင်းစစ်တမ်းလိမ်လည်ကောက်ခံယူခဲ့တဲ့ဘလော့ဂါတဦးထံကတစုံငွေအမေရိကန်ဒေါ်လာ4000ကျပ်နီးပါးလက်ခံရယူခဲ့မှုအတွေ့စုံစမ်းစစ်ဆေးခံရတာဖြစ်ပါတယ
်။ဂျပန်နိုင်ငံမှာလူတွေသေဆုံးတဲ့အထိဖြစ်ရတဲ့အပူလိုင်းတံကိုဒီလစောပိုင်းကတည်းကခန်းစားနေရတာမှာကူမာဂါယာမြို့ကလက်ရှိပူချိန်အရဆိုရင်တိုင်းပြည်မှာတခါမှမကြုံဘူးတဲ့အမြင့်ဆုံးအဆင့်ကိုရောက်နေပါတယ်။တိုကျိုမြို့မြောက်ဘက်စိုက်တမာစီရင်စုအတွင်းမှာရှိတဲ့ဒီကူမာဂါယာမြို့ရဲ့အပူချိန်ဟာဒီနေ့ 48.1 ဒီဂရီစင်တီဂရိတ်မှာရှိတာမို့ရှိတယ်လို့ဂျပန်မိုးလေဝသဌာနကထုတ်ပြောထားပါတယ်။လေတိုက်နှုန်းနဲ့ပြီးအပူချိန်ပြင်းထန်မှုကြောင့်သေဆုံးတာလို့ဆိုရတဲ့သူ26ယောက်တိရှိနေပြီးဒီထဲမှာစနေနေ့တရက်ထဲမှာပင်သေဆုံးသူ17ယောက်ရှိခဲ့တယ်လို့ဆိုပါတယ်။ဒေသခံတွေအနေနဲ့43ပြီးအိမ်တွင်းမှာပဲနေကြဖို့အစိုးရတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။အခုကြုံတွေ့နေရတဲ့ပူလိုက်တာကြောင့်လာမယ့်2020ခုနှစ်တိုကျိုမှာကျင်းပမယ့်နွေရာသီအိုလံပစ်ကစားပွဲအတွက်ပါစိုးရိမ်မှုတွေတိုးလာနေပါတယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်အတွင်းဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာရုရှားသမ္မတဗလာဒီမီယိုပူတင်နဲ့ကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းသူ့အနေနဲ့ဘာမှဆွန့်လွတ်ပေးဆက်ခဲ့ရတာမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။ဒါပေမဲ့အဲ့ဒီတွေ့ဆုံမှုနဲ့ဆိုင်တဲ့အသေးစိတ်အချက်အလက်တွေကတော့ထွက်ပေါ်မလာသေးပါဘူး။နိုင်ငံအကျိုးဖြစ်ထွန်းစေမဲ့ကိစ္စရပ်တွေကိုသူတို့နှစ်ဦးဆွေးနွေးကြတဲ့အကြောင်းသူတို့နှစ်ဦးတဦးနဲ့တဦးမိတ်ဆွေတွေအဖြစ်ရင်းနှီးစွာဆွေးနွေးကြတဲ့အကြောင်းနဲ့အကျင့်ပြတ်နေတဲ့မီဒီယာတွေကသာအဲ့ဒီလိုဆက်ဆံခြင်းကောင်းမွန်တဲ့လုပ်ရအကျင့်ပြတ်နေတဲ့မီဒီယာတွေကလွဲလို့အဲ့ဒီလိုဆက်ဆံခြင်းကောင်းမွန်တဲ့လုပ်ရဖြစ်ကြောင်းသမ္မတထွန်းကပြောပါတယ်။ဒီဟာသူ့ရဲ့ကြေညာချက်ကိုတော့ဒီကနေ့တင်းနှလာနေ့ Twitter လူမှုကွန်ရက်ကတင်ပြကြလိုက်တာပါ။သမ္မတပူတင်နဲ့တွေ့ဆုံမှုကိုမကောင်းမြင်ဘက်ကနေရေးသားကြတဲ့သတင်းဌာနတွေဟာသတင်းတူတွေကိုထုတ်လွှင့်နေတဲ့သတင်းဌာနတွေအဖြစ်လဲသူကထပ်မံဝေဖန်ခဲ့ပါတယ်။ကနေဒါနိုင်ငံတိုရွန်တိုမြို့မှာလူတစ်ယောက်ကပစ္စတိုတနက်နဲ့လူ14ယောက်ကိုတင်းငွေနေနောင်မင်းကပြစ်ခတ်ခဲ့တာမှာတနက်သမားအပါအဝင်2ဦးသေဆုံးသွားတယ်လို့ကနေဒါရဲတပ်ဖွဲ့ကပြောပါတယ်။တနက်သမားဟာတိုရွန်တိုမြို့ဂရီတောင်ရက်ွက်အတွင်းကလူသွားလမ်းတစ်ခုအပေါ်မှာလမ်းလျှောက်သွားရင်းနဲ့တနက်အချက်ပေါင်း20ကနေ30လောက်ထိပြစ်ခတ်သွားခဲ့တာလို့မျက်မြင်သက်သေတွေကပြောပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ပြောပြခဲ့တာပါ။အခုညပိုင်းထုတ်လွှင့်ချက်အစီအစဉ်ကို VOA ရဲ့ Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်း Radio ဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနာဆင်နိုင်ပါတယ်။အခုအရင်ဆုံးဖန်စီခန်ရိုက်တာသတင်းတောက်နှစ်ဦးအမှုနောက်ဆုံးအခြေအနေဆိုင်ရာသတင်းလွှာကိုတင်ပြပေးပါမယ်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုဒီကနေ့တရားရုံးထုတ်ခဲ့ပါရယ်။ရခိုင်ပဋိပက္ခအရေးလျှို့ဝှက်ချက်အချက်အလက်စာရွက်စာတမ်းတွေလက်ဝယ်တွေ့ရှိမှုနဲ့တရားစွဲခံရတဲ့သတင်းတောက်တွေကတော့သူတို့အနေနဲ့ကျင့်ဝတ်နဲ့အညီသတင်းရေးသားဖော်ထုတ်ခဲ့တာဖြစ်တယ်လို့ခြေပပြောဆိုပါရယ်။မတ်သိန်ကြီးထိုက်စုစည်းတင်ပြထားပါရယ်။
တိုင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ရခိုင်မြောက်ပိုင်းပဋိပက္ခနဲ့ဆိုင်တဲ့မြန်မာစိုးရရဲ့လျှို့ဝှက်အချက်လက်ဆက်ရွယ်စတဲ့တွေလက်ဝယ်တွေ့ရှိမှုနဲ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်ပါတယ်။ဒီကနေ့ရုံးထုတ်အားဆိုရင် 32 ကြိမ်မြောက်ရုံးထုတ်လည်းဖြစ်ပါတယ်။တရားရုံးမှာစစ်မေးခံရတဲ့အခြေအနေကိုတရားရုံးကအထွတ်မှာ writer စတင်တော့ကိုဝါလုံးကအခုလိုပြောပါတယ
်ဒီအင်းနေကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေချိုးဖောက်မှုကိစ္စတွေလူသတ်မှုကိစ္စတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကရေးခဲ့တယ်ပေါ့နော်ဆိုတော့ဒီအချိန်နေမှာကျွန်တော်တို့စစ်ကြောရေးကာလတုန်းကစစ်ဆေးခဲ့တဲ့ဟိုစစ်ဆေးအရာရှိတွေလိုမျိုးပဲအခုဒီပြည်လူရှိနေဘက်ကလည်းပဲအာမင်းတို့ဒီသတင်းတွေကိုဟိုရေးခဲ့တယ်မင်းတို့လက်ထဲကဒီလိုစာရိုက်တွေတွေးခဲ့တယ်ဆိုတာကမင်းတို့ရဲ့အချင်းစာရိုက်တာကိုဖော်ပြနေတယ်ဆိုတဲ့ပုံစံမျိုးတွေမေးတယ်ပေါ့လေ
အင်းဒီရွာမှာမွတ်စလင်၁၀ဦးကိုအစုလိုက်တပ်ဖြတ်မှုနဲ့ပတ်သက်ပြီးဒီဇင်ဘာလ18ရက်နေ့မှာမြန်မာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့တာပါအဲ့ဒီနောက်တပ်တွင်းစုံစမ်းစစ်ဆေးမှုနဲ့ပါဝင်ပတ်သက်သူတချို့ကိုအရေးယူခဲ့ပါတယ်မွတ်စလင်အများစုနေထိုင်ရာရခိုင်မြောက်ပိုင်းပြည်ပခအတွင်းမောင်တော်မြို့နယ်အင်းဒီရွာမှာမွတ်စလင်ရိုဟင်ဂျာ၁၀ဦးအစုလိုက်တပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်မှုဟာ သတင်းသမားကျင့်ဝတ်နဲ့ညီတယ်လို့ဖန်စီကန်သတင်းတောက်ကခြေပါပါတယ်။ဒါပေမဲ့ဆွဆွဲသူတို့ဘက်ကတော့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုလို့ဆွဆွဲထားတာပါ။ဖန်စီကန်သတင်းတောက်ကိုဝါလုံးကအခုလို့ပြောပါတယ
်။ကျွန်တော်တို့ကဒီအင်းနေဖြစ်ပြနေပတ်သက်ပြီးတော့သတင်းတွေကိုမရေးစေချင်ဘူး။နော်မပေါ်ပြစေချင်ဘူးဆိုတဲ့ဟာမျိုးတွေအများကြီးကျွန်တော်တို့ခံစားရတယ်။အဲ့တော့ကျွန်တော်အနေနဲ့ကတော့အဓိကပြောချင်လဲဆိုတော့ဒီသတင်းသမားတယောက်ကသတင်းသမားရဲ့တာဝန်ကိုကျွန်တော်တို့ဆောင်ရွက်တာပေါ့နော်။သူသဖြင့်ဒီလိုမျိုးတရားဥပဒေချိုးဖောက်တဲ့ကိစ္စကိုသာလီလီယူရှုခဲ့မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့သတင်းသမားတာဝန်မကြေပွန်အောင်ရောက်ပါတယ်ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ဟိုတရားဟိုသတင်းကိုသတင်းတိုင်းကျွန်တော်တို့ရေးခဲ့တာပေါ့
Writer သတင်းတောင်တို့ကိုဖန်စီထိမ့်သိမ့်ထားတာအခုဆိုရင်9လရှိပြီဖြစ်ပါတယ်သူတို့ကိုဆွဲဆိုထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေအတိုင်းအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခရင်တော့ထောင်ဒဏ်14နှစ်အထိပြစ်ဒဏ်ကြားခံရနိုင်တာလည်းဖြစ်ပါတယ်ရှင
်မတ်သိငိထိုက်ပါရှင်အခုဆက်ပြီးမြန်မာနိုင်ငံစီးပွားရေးကုမ္ပဏီတွေအတွက်မကြခင်အသက်ဝင်တော့မဲ့ကုမ္ပဏီများအဥပဒေနဲ့ပတ်သက်တဲ့သတင်းလွှာကိုတင်ပြပေးပါမယ်။စီးပွားရေးလုပ်ငန်းကုမ္ပဏီတွေအတွက်ပြဋ္ဌာန်းတဲ့ကုမ္ပဏီများအဥပဒေဟာမကြခင်အသက်ဝင်တော့မှာဖြစ်ပြီးဒီဥပဒေအသေးအယစီးပွားရေးကုမ္ပဏီတွေမှတ်ပုံတင်ဖို့ပို့ပြီးလွယ်ကူချောမွေ့စေမှာဖြစ်တယ်လို့ယင်းနှိမ့်ညံ့မှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကပြောလိုက်ပါတယ်။ဘလို့များပို့ပြီးလွယ်ကူလာမလဲဒီလိုလွယ်ကူမှုကိုအသုံးချပြီးတခြားအလွဲသုံးစားလုပ်မှုတွေရှိလာနိုင်မလား VOA သတင်းတောက်အမတ်မီခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ
်အရင်ကလိုကုမ္ပဏီတစ်ခုထူထောင်မယ်ဆိုရင်တတ်မှတ်ထားတဲ့ဘဏ်ကိုတွားကမတင်ငွေတွေတင်ပြရတာမှတ်ပုံတင်ပြီးနောက်မှာလဲအကြောင်းကြောင့်ရှယ်ယာတိုးလျှော့တာတတ်မှတ်မတင်ငွေတိုးလျှော့တာစတာတွေကိုတရားရုံးကိုသွားပြီးတင်ပြကြမ်းကြင်ရတာတွေမရှိတော့ပဲကုမ္ပဏီတစ်ခုကိုလွယ်လင့်တကူအွန်လိုင်းကနေမှတ်ပုံတင်နိုင်တော့မယ်လို့ယင်းနှိမ့်ညံ့မှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ကဆိုလိုက်ပါတယ်ဥပဒေအသစ်မှာဖြေလျှော့လိုက်တာတွေနဲ့ပတ်သက်လို့သူပြောပြလာတာကတော့
ကုမ္ပဏီတက်တက်လို့တာမရှိတော့နော်တက်တက်လို့တာမရှိတော့စိတ်ဆိုးရင်လည်းတောင်းမှန်ပါလေနော်အတော့ကျွန်တော်ကဘာမှမကြည့်တက်တန်းတို့ပါတော့အခုမရှိတော့ဘူးကျွန်တော်ကုမ္ပဏီခေါင်းပြီးရင်အကြောင်းလည်းရှိရင်ကျွန်တော်တို့ရှိအွန်လိုင်းကတက်ပြီးလို့အကြောင်းလည်းမရှိဘူးဆိုရင်ဆက်လို့အဲ့တော့ကျွန်တော်ဘယ်တော့မှကုမ္ပဏီတက်တန်းကကုမ္ပဏီကဆက်လို့ဆန္ဒမရှိတော့ဖျက်ကြမှာဆိုရင်ဖျက်တဲ့ချိန်ကျမှကျွန်တော်တို့နော်ကျွန်တော်တို့လာပြောရင်နော်တော့ကျမ်းမှာဘာမှတက်တန်းတို့တာလေးဘာလုပ်တာလေးရနော်ကျွန်တော်ဘာမှမရှိဘူးခေါင်းပြီးစကြမ်းနာလက်ကြမ်းနာလည်းတို့က
ြဒီဥပဒေဟာလာမယ့်ဩဂုတ်လမှာစတင်အသက်ဝင်တော့မှာပါဒီလိုအသက်ဝင်လာတော့မှဖြစ်တဲ့ဒီဥပဒေမှာလက်ရှိတည်ဆဲကုမ္ပဏီတွေအနေနဲ့ပြန်လည်မှတ်ပုံတင်ဖို့လိုအပ်တယ်လို့ဥအောင်နိုင်ကဆိုပါတယ်ဥပဒေသစ်ဟာမီးဥပဒေထွက်ရှိမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်ဥပဒေသစ်မှာမှတ်ပုံတင်တဲ့ကုမ္ပဏီတွေကိုအဆင့်၄ဆင့်ခွဲပြီးတတ်မှတ်သွားမှာဖြစ်ပြီးတိကျတဲ့ဥပဒေလိုက်နာမှုရှိတဲ့ကုမ္ပဏီဥပဒေချိုးဖောက်မှုတစုံတရာရှိထားတဲ့ကုမ္ပဏီဥပဒေအရသတိပေးမှုများစွာခံထားရတဲ့ကုမ္ပဏီနဲ့စည်ရင်းကနေလုံးဝဖျက်သိမ်းခံထားရတဲ့ကုမ္ပဏီတွေဆိုပြီးအွန်လိုင်းမှာတင်ပြထားမယ်လို့သူကဆိုပါတယ
်။ကျွန်တော်ကုမ္ပဏီဥပဒေဆိုတာ blacklist လုံးဝမရှိဘူး။မရှိဘူး။ကျွန်တော်ကုမ္ပဏီဥပဒေမှာကုမ္ပဏီဥပဒေလိုက်လာတဲ့ကုမ္ပဏီနဲ့မလိုက်လာတဲ့ကုမ္ပဏီဒါပဲရှိဘူး။ blacklist ဆိုတာကျွန်တော်တို့မရှိဘူး။ကုမ္ပဏီကဥပဒေချိုးဖောက်ဥပဒေတိုင်းမှာပေါ့။ဒါကျွန်တော်တို့ဒါပြီးဒီကုမ္ပဏီ blacklist ဝင်လာကျွန်တော်တို့မှတရင်တွင်းလာတယ်မှတ်တမ်းတင်လိုက်မလုပ်ပါဘူးလုံးဝမရှိတော့ဘူး credit ဆိုတာကျွန်တော်တို့စံချမှာမရှိတော့ဘူးကျွန်တော်တို့ဘုရားလာပြီးတော့ blacklist ဝင်ကြတယ်ဆိုတော့လေ
လွယ်လင်းတကူမှတ်ပုံတင်ထားနိုင်အောင်ဆောင်ရွက်ထားပေမဲ့ဥပဒေမဲ့လုံရက်တွေဖြစ်မလာနိုင်ဘူးဥပဒေအသစ်မှာထိန်းချောင်းထားတာရှိတယ်လို့ဥအောင်နိုင်ဦးကဆိုပါတယ်ဘလို့ထိန်းချောင်းထားတယ်လဲဆိုတာနဲ့ပတ်သက်လို့ VOA ကမေးမြန်းချိန်မှာတော့သူက
ရေးရပြန်မှာကျွန်တော်တို့က2မျိုးရှိတယ်တကူကဘာလဲဆိုတော့ကံရင်းဆောင်ခိုင်းတာပေါ့ကုမ္ပဏီတွေဖြစ်တဲ့ဒီကျူးလွန်တဲ့ဖော်ပြလိုက်တဲ့ပြမှုတွေဒီဒါလက်ကန်နိုင်တယ်တိတ်မကြီးမဟုတ်ပေါ့နော်မကြီးမဟုတ်ဒါခွင့်လွှတ်လို့ရနိုင်တဲ့အမို့ဒါမျိုးဆိုရင်ကျွန်တော်တို့ကပါလို့လိုက်လဲဆိုတော့တန်ကြီးဆောင်တယ်ဘယ်သို့တော်လည်းပဲဥပဒေကစိုးစိုးဝါချုပ်ဖောက်ရင်တော့ထောင်တန်းလေးပါတယ်ပေါ့ကျွန်တော်တို့ဥပဒေနဲ့ပါတယ်နော်အဲ့ဒီတိုင်ကျွန်တော်တို့အဲ့တော့ကုမ္ပဏီတွေကအများပြည်သူကိုလိမ်လည်းလက်ပြားလို့မရအောင်ကျွန်တော်တို့ကမြေသူမှုစိုးတက်ပြီးတော့မှကျွန်တော်တို့ရဲ့ဒီ micro platform ကိုတက်ကြည့်လိုက်ရင် mobile နဲ့တက်ကြည့်လိုက်အကုန်ပြီးသွားတယ်နော်ဒါတစ်ချက်နှစ်ချက်ပါပြည်တန်တွေကျွန်တော်တို့ကဖျက်ထားတယ်
မကြခင်တည်ဆဲဖြစ်တဲ့ဒီဥပဒေအစ်ကိုလုပ်ငန်းရှင်အချို့ကတော့အကောင်းမြင်မှုတွေရှိနေပါတယ်။စောက်လို့ရလုပ်ငန်းရှင်ဒေါ်ရင်ရင်မြက်ကဥပဒေအစ်ကိုကြိုဆိုတယ်လို့ VOE ကိုပြောပြလာပါတယ်
။ဘာဖြစ်လို့လဲဆိုတော့ဒါအရန်ကောင်းတဲ့အစီအစဉ်တစ်ခုလို့မြင်ပါတယ်။ကိုလည်းလွယ်ကူသွားပါတယ်။ဒါပဲဖြစ်ရင်မတော်ကရုံးမသွားပါနဲ့။ကိုကကို online တရားရတဲ့အတွက်ကြောင့်အချိန်ကုန်အောင်လူပင်မအများကြီးတက်တာသွားပါတယ်။အဆင်ပြေပြေဖို့ဒီနှစ်လေးသာရေရှည်ဆက်ပြီးအဆင်ပြေသွားဖို့ပဲမတော်ကမြင်ပါတယ်
။ဒီဥပဒေအစ်ဟာပြည်ရင်းကုမ္ပဏီတွေသာမကနိုင်ငံခြားကနေလာရင်းနှီးမဲ့နိုင်ငံခြားကုမ္ပဏီတွေကိုပါတက်ရောက်စေမှာဖြစ်ပြီးဒီဥပဒေဒီပါကရန်ကုန်စတော့အိတ်ချင်းမှာပါနိုင်ငံခြားရင်းနှီးမြုပ်နှံမှုကိုခွင့်ပြုသွားနိုင်မှာဖြစ်တယ်လို့ဆိုထားပါတယ်ရှင်
မမေခသတင်းပေးပို့ထားတာပါအခုဆက်ပြီးထိုင်းနိုင်ငံအတွင်းမူရစ်စေဝါတွေဖမ်းဆီးရမိတဲ့အတွက်မူရစ်နှိမ်နင်းရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ဇူလိုင်လအတွင်းမှာပဲထိုင်းနိုင်ငံပထုံဌာနခရိုင်ခလောင်ငါးနယ်မြေအတွင်းဖမ်းဆီးလိုက်တဲ့မူရစ်စေအမှုမှာတရခန်16ဦးနဲ့အတူကာလတံပိုးတန်ပေါင်း4000ကျော်တံပိုးရှိတဲ့10တန်းနီးပါးနဲ့အတူ ICE မူရစ်စေပင်ဖြူဆေးကြောက်တွေနဲ့မူရစ်ဆေးရောင်းချနေသူတွေရဲ့ပိုင်ဆိုင်မှုတွေကိုပါဖမ်းဆီးနိုင်ခဲ့တယ်လို့ဇူလိုင်လ23ရက်နေ့မှာပြုလုပ်တဲ့မူရစ်နှိမ်နင်းရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ဒီဆေးတွေဟာထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းဒေသကလာတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်မတ်အေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံအတွင်းမှာမူရစ်ဆေးဝါးနှိမ်နင်းရေးတွေကိုအပြင်းထန်လုပ်နေတာကြောင့်2018ခုနှစ်အတွင်းမှာစိတ်ကြွဆေးပြားပေါင်းတန်းနဲ့ချီပြီးဖမ်းဆီးမိနေတာပါ။ဇူလိုင်လအတွင်းမှာပဲစိတ်ကြွဆေးပေါင်း6တန်း8သိန်းကျော်နဲ့အတူ ICE လို့ခေါ်တဲ့မူရစ်ဆေးဝါးကီလို450၊ဘိန်းဖြူ9ကီလို၊ဆေးကြောက်ကတော့906ကီလိုနဲ့ကိုကင်း1645ဂရမ်မူရစ်ဆေးဝါးနဲ့ပတ်သက်တဲ့တရခန်16ဦးကိုဖမ်းဆီးနိုင်ခဲ့ကြောင်းဇူလိုင်လ23ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရဲဘော်ချုပ်ကြီးချက်လန်ကရက်စီရီဘူရာခန်ကပြောဆိုသွားခဲ့ပါတယ
်။
ထိုင်းနိုင်ငံမြောက်ပိုင်းကနေတည်ဆောင်လာတဲ့မူရစ်ဆေးဝါးအမြောက်များဟာပထုံဌာနီခရိုင်ခလောင်ငါးနယ်မြေမှာရောက်ရှိနေတာကိုသတင်းရတဲ့အတွက်ဖမ်းဆီးနိုင်ဖို့အတွက်နယ်မြေရဲတွေနဲ့မူရစ်ဆေးဝါးနှိမ်နင်းရေးတပ်ဖွဲ့တွေပူးပေါင်းပြီးနောက်ရောက်ခံလိုက်နေကြရင်းနဲ့ဖမ်းဆီးမိခဲ့တာပါမူရစ်ဆေးဝါးရောင်းချနေတဲ့ခိုင်းဝင်တွေဟာစိုက်ကယ်တွေနဲ့ဝဲသူတွေထံကိုပို့နေကြတာကိုအနီးကပ်စောင့်ကြည့်နေပြီးအခုလိုမျိုးကုန်တင်ကားကြီးနဲ့ထိုင်းတောင်ပိုင်းကိုပို့ဖို့အတွက်မောင်းထွက်သွားချိန်မှာပဲလမ်းတစ်ဝက်မှာပိတ်ဆို့ဖမ်းဆီးခဲ့တာဖြစ်ပါတယ်။မဲကောင်မြစ်ကျောင်းကနေတဆင့်တဲဆောင်လာတဲ့ထိုင်းဘက်ငွေတန်ပေါင်း1940ဒေါ်တန်ဖိုးရှိတဲ့ဝါတောင်ပိုင်းထုတ်စိတ်ကြွဆေး9တန်းကျော်ကိုထိုင်းနိုင်ငံမြောက်ပိုင်းနဲ့ဖမ်းမိခဲ့ကြောင်းထိုင်းရနာပိုင်းတွေကဒီလထဲမှာပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အခုဆိုရင်ထိုင်းနိုင်ငံတဝမ်းလုံးမှာရွှေတရီကန်ဒေသကနေလာနေတဲ့မူရစ်ဆေးတွေနဲ့ထိုင်းမြန်မာနယ်စပ်ချင်းပိုင်ခရိုင်ထဲကနေလာနေတဲ့စိတ်ကြွဆေးကြအလုံးရေပေါင်းတန်80ထက်မနည်းဒီလပိုင်းနေအတွင်းမှာပဲခက်စိတ်စိတ်ဖမ်းဆီးမိနေတာပါဒါဟာထိုင်းဆိုရအနေနဲ့မူရစ်ဆေးဝါးနှိမ်နင်းတိုက်ဖြတ်ရေးတွေကိုအပြင်းပြင်းထန်ထန်လှုပ်ဆောင်နေတာဖြစ်တယ်လို့တက်ဆိုင်ရာနယ်မြေလိုက်အာဏာပိုင်တွေကပူးပေါင်းဆောင်ရွက်မှုတွေရှိနေတာကြောင့်အခုလိုမျိုးဖမ်းဆီးမိခဲ့တာဖြစ်တယ်လို့လည်းရဲဘော်ချုပ်ကြီးကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်မအေးမှသတင်းပေးပို့ထားခဲ့တာပါမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကတော့ဒီလောက်ပါပဲရှင် VOA မြန်မာပိုင်းရဲ့မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင်
ဒုရရှိမြတ်ညာလက်ရှိအာဏာရပါတီကပြည်내တိုင်းအတော်များများကမြို့တွေမှာဘူကျော့အောင်ဆန်းကြေးရုပ်တွေတီးဆောက်နေတယ်လို့အဲ့ဒီအပေါ်မှာကန့်ကွက်မှုတွေလည်းအများကြီးရှိနေတာပါလွတ်လပ်ရေးဖခင်ကြီးဘူကျော့အောင်ဆန်းကိုမြမပြည်သူအများစုကကြီးညိုလေးစားကြပေမဲ့ကြေးရုပ်တွေကိုအခုလိုအဓမ္မတီးဆောက်နေတာကြောင့်လူထုကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာတွေ့ရပါတယ်ဘူကျော့အောင်ဆန်းကြေးရုပ်တွေတီးဆောက်မှုအပေါ်သောဒရှင်တို့ရဲ့အမြင်ကရောဘယ်လိုရှိသလဲဆိုတာကိုဇူလိုင်24ရက်အင်္ဂါည VOA ရဲ့တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့မိမိတို့ဆွေးနွေးကြတာကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားထားနိုင်ပါတယ်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်ကကြိုးစားပါရခင်ဗျာ
အင်္ဂါနေ့တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ဆက်လက်ပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်စီးရီးယားနိုင်ငံအနောက်တောင်ပိုင်းစစ်ဆုံအတွင်းကနေအရက်သားအကာအကွယ်ပေးရေးအဖွဲ့ White Helmets ခမောက်ဖြူအဖွဲ့ဝင်တွေကိုအစ္စရေးကကယ်ထုတ်ခဲ့ပါတယ်အမေရိကန်ကနေဒါနဲ့ဥရောပနိုင်ငံတွေရဲ့ပန်ကြားချက်နဲ့အခုလိုကယ်ထုတ်လိုက်တာပါယာနဲ့ချီတဲ့White Helmets ခမောက်ဖြူအဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုတွေကိုတော့အစ္စရေးတို့တင်ပိုက်ထားတဲ့ဂိုလန်ကုန်းပြင်ကိုဖျက်ပြီးဂျော်ဒန်နိုင်ငံကိုပို့ဆောင်ခဲ့ပါတယ် တဘုံတို့ထိန်းချုပ်ရာဒေသကိုပြန်လည်သိမ်းယူရေးစီးရီးယားစစ်တပ်ဘက်ကထိုးစစ်ဆင်ခဲ့ပြီးနောက်ဂိုလန်ကုန်းမြစ်နယ်နယ်စပ်ဒေသမှာဒီလူတွေပိတ်မိနေကြတာဖြစ်ပါတယ်။ VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းဆောင်ပါကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပါ
။ White Helmet ခမောက်ဖြူအဖွဲ့ကစီးရီးယားစစ်မြေပြင်တွေမှာထောင်နဲ့ချီတဲ့အရက်သားတွေကိုကူညီကယ်ဆယ်ခဲ့တာပါ။ဒါပေမဲ့ရုရှားနဲ့အီရန်တို့ရဲ့ထောက်ပံ့မှုရပ်ထားတဲ့စီးရီးယားသမ္မတဘာရှာလ်အယ်အာဆတ်အစိုးရကတော့ဒီအဖွဲ့ကသဘုံတွေကိုထောက်ပံ့နေပြီးအကြမ်းဖက်ဝါဒီတွေနဲ့လည်းဆက်နွယ်တယ်လို့ပြောဆိုထားတာပါ။စီးရီးယားလွှတ်တော်အမတ်ခါလက်အဘုတ်ကအခုလိုပြောပါတယ
်။
The so-called white helmets are field tools used by the part
White Helmet လို့ခေါ်တဲ့အဖွဲ့ကရန်စကျူးကျော်မဲ့အဖွဲ့တွေရဲ့အသုံးချခံဖြစ်ပါတယ်။အခုတော့ရှုံးနိမ့်လို့ဆုတ်ခွာသွားရတာဖြစ်ပါတယ်။ဒါကစီးရီးယားစစ်တပ်ရဲ့အောင်မြင်မှုဖြစ်ပါတယ်။
လူသားချင်းစာနာထောက်ထားမှုရှုထောင့်အရာစနေညကကယ်ဆယ်ရေးလုပ်ဖို့ခွင့်ပြုခဲ့တာလို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နီတန်ယာဟုကမနေ့တနင်္ဂနွေနေ့မှာပြောပါတယ
် The same time we are not stopping to act in Syria against Iran's attempts to establish itself
တချိန်တည်းမှာပဲစီးရီးယားနိုင်ငံထဲမှာအီရန်ဘက်ကသူ့ရဲ့စီးရီးတိစောက်မှုလုပ်နေတာတွေကိုအစ္စရေးဘက်ကတိုက်ခိုက်နေတာတွေမရက်ပါဘူးတောင်ပိုင်းမှာလည်းကျွန်တော်တို့စစ်ဆင်ရေးတွေလုပ်နေပါတယ်ဒီသတင်းပတ်ကွန်ပိုင်းမှာတော့ဟာမတ်စ်အုပ်စုကိုအပြင်းထန်တိုက်ခိုက်ခဲ့ပါတယ်လောကလာရင်ခုနစတုံးပြင်တက်ခိုက်သွားမှာဖြစ်ပါလေ
။ဂါဇာကမ်းမြောင်ကနေဟမတ်စ်တွေအစ္စရေးကိုတိုက်ခိုက်နေတယ်လို့မျိုးအီရန်ဘက်ကလည်းအစ္စရေးကိုတိုက်ခိုက်နိုင်ဖို့အတွက်စီးရီးယားထဲမှာအခိုင်အမာခြေကုပ်ယူဖို့လုပ်နေတယ်လို့အစ္စရေးဝန်ကြီးချုပ်ကဆွတ်ဆွဲပါတယ်။အီရန်ဘက်ကတော့စီးရီးယားနိုင်ငံထဲမှာအခြေစိုက်ထားတာမရှိဘူးလို့ညင်ပါတယ်။ဒါပေမဲ့လည်းဒေတာအတွင်းမှာဩဇာညအောင်အီရန်ဘက်ကတီးဆောက်နေတယ်ဆိုတဲ့အပေါ်မှာတော့ကြေကြေပြန့်ပြန့်စိုးရိမ်မှုတွေရှိနေတာပါ။အစ္စရေးနိုင်ငံက Begin Sadet မဟာဗျူဟာလေ့လာရေးစင်တာက Yak Lepan ကအခုလိုပြောပါတယ
် Iran is going to be taking advantage of the fact that its side
Iran အနေနဲ့ Iraq Lebanon ယီမင်နဲ့တခြားဒေသတွေမှာလုပ်ခဲ့တယ်လို့မျိုးစီးရီးယားနိုင်ငံအတွင်းမှာခြေကုပ်ရရေးစ조사ဖို့ရည်တည်ချက်ရှိပြီးအောင်မြင်မယ်ဆိုတဲ့ရှုမြင်ချက်နဲ့ရှေ့တိုးဆောင်ရွက်လာမယ်လို့ထင်ပါတယ
် Syria စစ်ပွဲက၈နှစ်အတွင်းကိုရောက်လာပြီဖြစ်ပေမဲ့အဆုံးသတ်နိုင်မယ့်အနေအထားတော့မရှိသေးပါဘူး Israel နိုင်ငံက Begin Sadet မဟာဗျူဟာလေ့လာရေးစင်တာက Yak Lepan ကအခုလိုပြောပါတယ
် Well I think that Syria is going to be entering more unpredictable and potentially
Syria စစ်ပွဲဖြစ်ရတဲ့အဓိကအကြောင်းရင်းကိုမဖြေရှင်းတာကြောင့်မကြုံစဘူးပြင်းထန်တဲ့အကြမ်းဖက်မှုတွေဖြစ်လာအောင်မယ်လို့ထင်ပါတယ်ပြည်ပတ်တပ်ဖွဲ့တွေရဲ့ထောက်ခံမှုကိုရထားတဲ့လူနည်းစုထောက်ခံမှုသာရှိတဲ့အစိုးရတရက်ကအများစုလူထုအပေါ်ဆက်ပြီးဖိနှိပ်နေစေဖြစ်ပါတယ
် White Helmet အဖွဲ့ဝင်တွေကိုကဲထုတ်တဲ့လုပ်ငန်းစဉ်ကတော့စီးရီးယားပြည်တွင်းစစ်မှာအစ္စရေးဘက်ကပထမဆုံးဝင်ရောက်ဆွတ်ဖက်မှုဖြစ်ပါတယ်။ကဲထုတ်လာတဲ့သူတွေကတော့အမေရိကန်၊ကနေဒါနဲ့ဗြိတိန်နိုင်ငံတို့မှအခြေချနိုင်ရေးဆောင်ရွက်နေစေကာလအတွင်းအသက်အန္တရာယ်ချင်းချောက်မှုတွေရှိနေတဲ့အတွက်ဂျော်ဒန်နိုင်ငံကကန့်သက်ဧရိယာမှာထားရှိထားမှာဖြစ်ပါတယ်ရှင်။
ဒီဝေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီကနေ့အတွက်ဒုတိယပိုင်းနိုင်ယူဝက်မှာတော့တင်းနှင်းလာနေတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအခုထုတ်လွှင့်နေတဲ့တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 1783ညလိုင်းဒိုမီတာ51 kHz 9335နဲ့လိုင်းလံမီတာ190 kHz 1905တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေတဲ့သူယုံကြည်ရကဏ္ဍမှာတော့
ကိုဘွားမာတော်မလေးကိုကောင်းတဲ့စိတ်နဲ့လှုပ်လိုက်တဲ့အရာအလုပ်တွေပေါ့နော်အဲ့လိုစိတ်ကလေးနဲ့လှုပ်လိုက်တဲ့အရာတွေကလေကောင်းတဲ့အကျိုးအများနဲ့ပြန်ရရလို့ခံစားရတယ်ပေါ့နော
်မမိုးတီတာညွန့်လွင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်မြန်မာနိုင်ငံသားတွေကုမ္ပဏီတီထောင်ရလွယ်ကူစေတဲ့အပြင်ပြည်ပကလာရောက်ရင်းနှီးမြှုပ်နှံသူတွေလည်းပိုပြီးလွယ်ကူစေမဲ့မြန်မာနိုင်ငံကုမ္ပဏီများဥပဒေသစ်ဟာလာမယ့်ဩဂတ်လ1ရက်နေ့မှာစတင်အသက်ဝင်တော့မှာဖြစ်ပါတယ်။ဒါပေမဲ့ရည်မှန်းချက်အတိုင်းတကယ်လက်တွေ့မှာတိုင်းပြည်စီးပွားရေးဥမော့လာပါမလားဆိုတာနဲ့ဒီဥပဒေသစ်စတင်အကျုံးဝင်တဲ့အချိန်ပေါ်စီးပွားရေးပညာရှင်တွေမေးခွန်းထုတ်နေကြပါတယ်။ဒီအကြောင်းကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်။
ဒီမှာလာ6ရက်နေမှာတမရကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံကုမ္ပဏီများဥပဒေဟာသတင်းပတ်တစ်ပတ်လောက်အလိုဩဂုတ်လ1ရက်နေ့မှာစတင်အသက်ဝင်တော့မှာပါဒီဥပဒေအသစ်မှာထူးခြားတာကတော့ဩဂုတ်လ1ရက်နေ့မှာကုမ္ပဏီများဥပဒေစတင်အသက်ဝင်ရုံနဲ့မကပဲကုမ္ပဏီဆိုင်ရာလုပ်ငန်းစဉ်တွေလွယ်ကူမြန်ဆန်တက်တာစွာဆောင်ရွက်နိုင်ရေးအတွက် Electronic Company မှတ်ပုံတင်စနစ်မြန်မာ Companies Online MyCo ကိုပါတပြိုင်တည်းအသုံးပြုမယ်လို့ပြဋ္ဌာန်းထားတဲ့အချက်ဖြစ်ပါတယ်မြန်မာနိုင်ငံကုမ္ပဏီများဥပဒေအကြောင်းတည်ကောင်းစရာတွေနဲ့မြန်မာ companies online micro နဲ့ကုမ္ပဏီပြန်လည်မှတ်ပုံတင်ခြင်းနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာကတာဝန်ရှိသူတွေကုန်သည်ဆက်မှုအသင်းချုပ်မှဒီကနေ့ရှင်းလင်းတင်ပြခဲ့ကြပါတယ်အရင်တော့ကကုမ္ပဏီထူထောင်မယ်ဆိုရင်လုပ်ငန်းရည်ရွယ်ချက်တွေဖော်ပြရမှာဖြစ်ပေမဲ့ဥပဒေသစ်မှာတော့အဲ့ဒီလိုဖော်ပြဖို့မလိုတော့ပါဘူးဒါအပြင်အရင်ကကုမ္ပဏီထောင်တဲ့အခါအသင်းအဖွဲ့စည်းမျဉ်းနဲ့တင်းဖွဲ့မှတ်တမ်းဆိုတဲ့စာရွက်စာတမ်းလိုအပ်ချက်နှမျိုးကိုဥပဒေသစ်မှာကုမ္ပဏီရဲ့ဖွဲ့စည်းပုံအခြေခံစီမံတမျိုးတည်းနဲ့အစားထိုးလိုက်တဲ့အတွက်လုပ်ငန်းလုပ်ကိုင်ရလွယ်ကူစေမယ့်အပြင်ဥပဒေဟောင်းခစ်ကဆောင်ရွက်ခဲ့ရတဲ့လိုမျိုးကုမ္ပဏီမှပုံတင်ရုံးကိုအကျဉ်းချင်းသွားရတာတရားရုံးကိုအကျဉ်းချင်းသွားရတာတွေမလိုတော့ဘူးလို့ဆိုပါတယ်ဥပဒေသေးအရာစီးပွားရေးလုပ်ငန်းရှင်တွေအတွက်ကုမ္ပဏီထောင်ရတာလွယ်ကူပေမဲ့တစ်ဖက်မှာကုမ္ပဏီအတုတွေပေါ်လာမယ့်အရေးကိုစိုးရိမ်စရာရှိတယ်လို့စီးပွားရေးပညာရှင်ဥက္ကမောင်ညိုဘောကပေတာကပြောပါတယ
်ဒီတိုင်းဆိုတိတ်ပြီးလွတ်ပေးလိုက်တယ်ဘောကလွတ်ပေးလိုက်တဲ့ခါကျတော့ကုမ္ပဏီထောင်ရတာလွယ်သွားတယ်။နောက်ချေလျှောက်ပေးထားတာလည်းအများကြီးပေါ့ဥမာနှစ်ပတ်နဲ့စီဝေလုံးဆရာမလို့တချို့ဟာတွေမှာအရင်စိတ်ဆရာလို့ပေါ့လေ။အဲ့ဒီခါကျတော့စိုးရိမ်ရတဲ့ခုအတုတွေနော်အတုတွေဖြစ်ဒီနည်းနည်းဟိုမိုးလူပေါက်တယ်လို့များပေါက်လာမလားအဲ့ဒါတွေများထင်းရထင်းမှုရခက်မလားပေါ့လေ။ဆရာတော့အဲ့ဒီခါကြမ်းဖန်ပြပြီးရောပေါ့လေ။အဲ့တော့ဒါပူရပဲကြပေါ့။ဒါတစ်ခါကြတော့လေဒီစီဝါရေးသိပြီးတော့လုပ်ငန်းကိုင်ကနေမတွက်တဲ့အချိန်မှာပေါ့နော်။မတွက်တဲ့အချိန်မှာတကယ်ရောထောင်ရပါမလားပေါ့။အဲ့တော့နည်းနည်းလေးထောင်ရင်လည်းတိတ်မကောင်းဘူး။ဒါစီဝေးမကောင်းတဲ့အသေးပဲပေါ့လေ။အများကြီးထောင်ရင်လည်းမှုပေါက်ပြီးတော့ထိမ့်ဖို့ဒိမ့်ဖို့မျိုးအဖြစ်မလားဆိုတော့ပေါ့လေ။အဲ့ဒါအဲ့အစွန်းနှစ်ခုရပြီးသွားအဲ့ဒါပါပဲ
။အရင်ဥပဒေအရကိုလုတ်ချင်တဲ့လုပ်ငန်းအမျိုးအစားကိုကြိုတင်အသိပေးရပေမဲ့ဥပဒေသစ်မှာတော့အဲ့ဒီလိုလုပ်เสียရမလိုတော့ပါဘူးမူလကတည်းကစီကံတင်ကြမှုနည်းခဲ့တာကြောင့်အခုလိုဖြေလျှော့ပေးလိုက်ခြင်းဟာအခြေအနေတွေပိုဆိုးသွားမလားလို့သူ့အနေနဲ့စိုးရိမ်မိတယ်လို့လည်းဥက္ကမောင်ညိုကပြောပါတယ
်ဟောခါတိုင်းတော့ကတော့သူကဥပမာ trade ပဲလုပ်မယ် trade မှာဆိုရင်မဆိုတော့နှမ်းပေးဆန်းအမျိုးလုပ်မယ်ဆိုရင်အဲ့လိုပဲလုပ်လို့ရတယ်အခုကဘာလုပ်မယ်ဆိုတော့အဲ့ဒါပြောပြမလို့အကုန်လုံးလုပ်လို့ရတဲ့သဘောမျိုးပေါ့လေအဲ့ဒါဗမာရောဗမာနဲ့ရောဗမာပူဆန်တာပေါ့လေတနည်းအားဖြင့်ပြောရရင်တော့ဗမာရဲ့လိုင်းတစ်ခုယူရမှာဟုတ်ဘူးနဲ့ဟိုအစိဘေးဟာအကုန်လုံးကောက်လောက်ကြလျှောက်လောက်ကြတဲ့သဘောမျိုးဖြစ်တော့အဲ့ဒါဗမာရောနည်းနည်းပူဆန်တာပေါ့လေ
ဥပဒေသင်းမှာနိုင်ငံသားပါဝင်မှု35ရာခိုင်နှုန်းအထိခွင့်ပြုပေးထားတာကလည်းပြည်ပကလာရောက်ရင်းနှီးမြှုပ်နှံလို့သူတွေနိုင်ငံသားနဲ့ဖက်ဆက်လို့လို့တဲ့မြန်မာတွေအတွက်လမ်းကြောင်းဖွင့်ပေးထားတာဖြစ်ပါတယ်။ဒါပေမဲ့လက်ရှိမှာစီးပွားရေးလုပ်ငန်းတွေနှေးကွေးနေတဲ့အချိန်အခုလိုဥပဒေသစ်ကိုပြဋ္ဌာန်းတာကြောင့်အချိန်ကာလလွဲမနေသလားလို့သူ့အနေနဲ့တန်တရားဖြစ်မိကြောင်းပြောပါတယ်။
အဲ့ဒါစီကံအစအစရေအားနည်းနေတဲ့ဒီအုပ်ချုပ်ဒီလုပ်ငန်းဆိုင်ရာစီမံခန့်ခွဲမှုတွေကပြည်ပြုံးများဆိုးသွားမလားအဲ့ဒါဆိုဘယ်လိုလုပ်ထိန်းလဲဆိုတဲ့ဟာတစ်ချက်ကိုတော့ပူတာပေါ့ဒါကတော့တကယ်လို့ကုမ္ပဏီကြီးအများကြီးပေါ်လာခဲ့ပေါ့လေ
တေချာတဲ့တစ်ခုကတော့အရင်အုပ်ချုပ်ခဲ့တဲ့စစ်အစိုးရနဲ့တမရဦးသိန်းစိန်အစိုးရလက်ထက်ကချမှတ်ခဲ့တဲ့မူဝါဒတွေအတိုင်းလက်ရှိ NLD အစိုးရလက်ထက်မှာလုတ်ကင်လို့မရတော့ဘူးဆိုတာပါပဲ
ဒီရင်းရင်းနှုံးနမှုရောပြပါရင်းနှုံးနမှုရောအားပေးချင်တာပေါ့လေ။ဒါပေမဲ့တိုင်မီကလည်းအောင့်နေသလားပေါ့လို့အချိန်ကာလချင်းအတိုင်မီကလည်းလွဲနေသလားလို့စဉ်းစားပြဖြစ်တော့ပေါ့လေ။စိတ်ပူကြပေါ့ကွာ။စိတ်နာကောင်းမိမဲ့အလာကောင်းမိမဲ့ခါနောက်နေဆိုတာဖြစ်ချင်တာပေါ့လေ။အဲ့ဒါကဟိုပြည်ရင်းကြောင်းကြီးပြောတော့မဟုတ်လေ။ဒီပါကြောင်းနေလည်းပါတာပေါ့နော်။ဒီအပြင်ကရခိုင်ဒေသနဲ့ပတ်သက်လို့တုံ့ပြန်လာပြီးပါလေ။အဲ့ဒီပုံကမှလည်းပူကြပေါ့လေ။ပြည်ရင်းကြောင်းကြီးတွေဒီတက်တော်လည်းမဟုတ်ပါဘူး။
အနေဒီအစိုးရအာဏာရလာတာနည်းနည်းကျော်လာပြီဖြစ်ပေမဲ့အစိုးရဘက်ကတိကျပြတ်သားတဲ့မူဝါဒတွေအခုချိန်ထိမချမှတ်နိုင်သေးတာဟာအာဏာချက်တစ်ခုအဖြစ်လုပ်ငန်းရှင်တွေဘက်ကရောစီးပွားရေးပညာရှင်တွေကပါထောက်ပြနေကြတဲ့အဓိကအချက်ဖြစ်ပါတယ်။ဒါကြောင့်လဲအစိုးရနဲ့လုပ်ငန်းရှင်တွေအကြားအပြန့်အလန့်နားလည်မှုမရသေးဘဲဖြစ်နေတယ်လို့ဥက္ကမောင်ညိုကထောက်ပြပါတယ်။
အဲ့တော့ပုဂ္ဂလိကဘက်ကလည်းနော်ဟိုလုပ်ငန်းရှင်တွေကပြောတာပဲသဘောကျပါတယ်။ငွေကောင်ကတော့ဘယ်သူနဲ့ကျင်းနေကြကြွမ်းဝင်လေဆိုတဲ့အပေါ်မှာမူတည်ရပေါ့လေအဲဂိမ်း rule of the game ပေါ့နော်ကစားပုံကစားနည်းအခုကဘယ်သူကရင်းနှီးလေကြွမ်းဝင်လေဆိုတာနဲ့တည်းမဖြစ်ဘူးပေါ့နော်ဒါနဲ့အဲဘယ်လိုလုပ်မလဲနော်ဘယ်လိုကောင်းအောင်လုပ်မလဲဆိုတဲ့ဟာမှလည်းလုပ်ငန်းရှင်တွေဘက်ကနော်အပြင်ဆင်မှုနှေးတဲ့သဘောပေါ့နော်ဒါလုပ်ငန်းရှင်တွေကလေအစိုးရရဲ့စိတ်ကိုဟိုဖတ်လို့မရသေးဘူးပေါ့လေနားမလည်သေးဘူးနော်အဲ့နားမလည်တဲ့ခါကျတော့တို့ကိုယ်တိုင်ကလည်းတို့လုပ်ငန်းတွေကိုအပြင်ဆင်မှုတွေအိတ်မလုပ်နိုင်ဘူးပေါ့နော်သုံးဘက်ပေါ့သုံးဘက်ပြောရရင်တော့ဒီအစိုးရဘက်ကလည်းအကြောင်းလေးကိုကြိုးစားတယ်ကြိုးစားနေတယ်ဒါပေမဲ့လည်းဒီမှန်လို့မဖြစ်ဘူးအဲပုဂ္ဂလိကနဲ့လည်းဒီဘယ်လိုဆက်ဆံရမလဲဆိုတာသူရှင်းရှင်းလင်းလင်းအဲမရှိဘူးပုဂ္ဂလိကနဲ့တော့ဆက်ဆံရမှာလဲဝင်လေတလူလည်းရှိသေးမဆက်ဆံနိုင်လဲအာမဖြစ်ဘူးဒီသဘောမျိုးလေးတွေလည်းတော့တွေ့ရတယ်အပုဂ္ဂလိကဘက်ကလည်းအစိုးရကိုဘယ်လိုဆက်ဆံရမလဲလုပ်ငန်းတွေဘယ်လိုလုပ်ရမလဲဆိုတာပြည့်ပြည့်ရှင်းရှင်းနဲ့အရှိဘူးမပေါ်သေးဘူးလေအဲ့လိုပဲခြုံပြီးမြင်လာပဲ
အခုထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံကုမ္ပဏီများဥပဒေသည့်အရာကုမ္ပဏီတွေအားလုံးတပြေးညီဖြစ်အောင်ကုမ္ပဏီဟောင်းတွေပါပြန်လည်မပုံတင်ကြရမှာဖြစ်ပြီးအားလုံးကိုတပြေးညီအခွန်ကောက်ခံရလွယ်ကူအောင်ပြည်တွင်းအခွန်များဦးစီးဌာနရဲ့အခွန်မပုံနေအမှ Tax Identification Number TIN နံပါတ်လဲတပါးလဲထုတ်ပေးမှာဖြစ်ပါတယ်။ဒါဟာနိုင်ငံတကာမှာကျင့်သုံးနေတဲ့စနစ်တွေနဲ့တပြေးညီဖြစ်စေမဲ့စနစ်သစ်ဖြစ်ပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံသူတွေဘက်ကလည်းဒီဥပဒေအပေါ်စိတ်ဝင်စားမှုရှိနေတာကြောင့်ဥပဒေသစ်ဟာမြန်မာပြည်ရဲ့စီးပွားရေးလုပ်ငန်းအတွက်သိတာတဲ့ပြောင်းလဲမှုတွေဖြစ်ပေါ်နိုင်မယ်လို့မျှော်လင့်ယုံကြည်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေလည်းရှိနေပါတယ်ခင်ဗျာ။
ကိုယ်စားဝန်လိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ပြီးတဲ့အခါမှာတော့အခုတခါအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်ပေးပါမယ်။လူတစ်ယောက်ရဲ့မျက်နှာဒါမှမဟုတ်ဓာတ်ပုံကိုစမတ်ဖုန်းကင်မရာနဲ့စကန်ဖတ်လိုက်တာနဲ့သူ့အကြောင်းသိနိုင်အောင်လုပ်ထားတဲ့ Blipper App က99ရာခိုင်နှုန်းကျော်တိကျမှန်ကန်တယ်လို့တီထွင်သူတွေကပြောပါရယ်။ဒါပေမဲ့ဒီလိုနည်းပညာမျိုးကကိုယ့်ရဲ့ privacy ကိုချိုးဖောက်ရာရောက်နိုင်တယ်လို့လည်းစိုးရိမ်နေကြသူတွေရှိပါရယ်။မျက်နာတွေကိုမှတ်မိနိုင်တဲ့ရှေ့ပြေးနည်းပညာနဲ့နောက်ဆက်တွဲအကျိုးတွေကိုမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပါမယ်။
ကွန်ပျူတာနဲ့တီထွင်တဲ့ဖန်တီးမှုတွေနဲ့အပြင်ကလူတွေအရာဝတ္ထုတွေကိုတစ်ထပ်တည်းစမတ်ဖုန်းပေါ်မှာမြင်ရအောင်လုပ်နိုင်တဲ့ Augmented Reality နည်းပညာသုံးထားတဲ့ Mobile App တွေထဲမှာ Blipper ဆိုတဲ့ App ကလူတွေရဲ့မျက်နှာကိုမှတ်မိနိုင်တဲ့ App တစ်ခုဖြစ်ပါတယ်။စားထုတ်တုန်းကတော့ကြော်ကြားလူသိများသူတွေရဲ့မျက်နှာဒါမှမဟုတ်ဓာတ်ပုံတွေကို Blipper App ထည့်ထားတဲ့စမတ်ဖုန်းကင်မရာနဲ့ချိန်ပြီး Scan ဖတ်လိုက်ရင်သူတို့နဲ့သက်ဆိုင်တဲ့အချက်အလက်တွေပေါ်လာပါတယ်။Blipper app ကိုနောက်ဆုံး update လုပ်လိုက်တဲ့ Helos ဆိုတဲ့ version ကြတော့ဘယ်သူမှမဆိုသူတို့ app ကိုတုံးပြီးတော့ကိုယ့်ရဲ့ profile ကိုဖန်တီးနိုင်ပါတယ်။သဘောကတော့ ကိုယ့်ရဲ့ဓာတ်ပုံတွေမှာကိုယ့်ရဲ့စိတ်ထဲမှာဘလို့ခံစားချက်တွေဖြစ်နေလဲကိုနောက်ဆုံးဘလို့ tweet လုပ်ခဲ့တယ်လဲကိုကြိုက်တဲ့သတင်းတွေဗီဒီယိုတွေကဘာလဲဆိုတာကိုပါသူများတွေချက်ချင်းသိသွားအောင်လို့ကိုယ့်ရဲ့အကြောင်းဖန်တီးနိုင်တာမျိုးပါကို့အကြောင်းသိကျင်တဲ့သူတယောက်ကကိုယ့်ရဲ့မျက်နှာကိုပဲဖြစ်ဖြစ်ဓာတ်ပုံကိုပဲဖြစ်ဖြစ် Blipper app ကတစ်ဆင့်ကင်မရာနဲ့ scan ဖတ်ကြည့်လိုက်တာနဲ့ကိုရုပ်ပုံရဲ့ခေါင်းပတ်လည်မှာ AR နည်းပညာနဲ့ဖန်တီးထားတဲ့ဘူစီပေါင်းလေးတွေပေါ်လာပါလိမ့်မယ်ဘူစီပေါင်းတစ်ခုစီမှာကိုရွေးချယ်ထားတဲ့ကို့အကြောင်းခေါင်းစဉ်တစ်မျိုးစီကိုမြင်ရမှာဖြစ်ပါတယ်ဒါရီမကကြော်ကြားသူတယောက်ယောက်နဲ့ကို့ရုပ်ခတ်စစ်စင်ရှိတဲ့ဆိုရင်လဲဘဲမင်းသမီးမင်းသားအစိုးရနဲ့တော့ဖြင့်တူတယ်လို့အကြံပြုဖော်ပြပါသေးတယ်လူမှုကွန်ရက်တွေပေါ်မှာဆက်သွယ်ချိတ်ဆက်နေကြတဲ့ခေတ်မှာလူတွေအနေနဲ့ကို့ရဲ့အကြောင်းအပျော်ဖန်တီးနိုင်ကြဖို့ဖြစ်တယ်လို့Blipper company လုပ်ငန်းလက်ပတ်ရေးဆိုင်ရာအကြီးအကဲ Danny Lopez ကဆိုပါတယ်
Well, actually, we are giving people the ability to play with facial recognition in their smartphone and be able to
မျက်နှာမှတ်မိတဲ့နည်းပညာကို smartphone ပေါ်မှာကြိုက်တယ်လို့အပြော်ရန်လုပ်ကြည့်လို့ရအောင်ကျွန်တော်တို့ကဖန်တီးပေးတာပါကိုယ့်ရဲ့စိတ်ခံစားချက်ဘယ်လိုဖြစ်နေသလဲဆိုတာသူများတွေသိအောင်လုပ်နိုင်မယ်ဒီနည်းပညာသုံးပြီးသင်ငယ်ချင်းတွေနဲ့ဆက်သွယ်နိုင်ကြမှာပ
ါသူတို့ရဲ့ဖန်တီးမှုက augmented reality နည်းပညာအပြင်computer ဉာဏ်ရည် artificial intelligence ကိုသုံးပြီးတော့မျက်နှာတွေကိုမှတ်မိအောင်လုပ်ထားတာဖြစ်ပါတယ် Blipper app ကို2016ဒီဇင်ဘာလကမှစတင်မိတ်ဆက်ခဲ့တာပါအစပိုင်းတုန်းက Germany ဝန်ကြီးချုပ် Angela Merkel အပါအဝင်အများသိကြသူပေါင်း 8,000 လောက်ရဲ့မျက်နှာတွေကို Blipper app ကမှတ်မိတယ်လို့ app တီထွင်သူတွေကပြောပါတယ်အခုတော့လူအများသိသူတွေအပါအဝင်ကိုယ့်ရဲ့အကြောင်းကိုယ်တိုင်ဖန်တီးထားသူစုစုပေါင်း 3,000 ခွဲကျော်ရဲ့အကြောင်းကို Blipper app ကပြောပြနိုင်ပါတယ် app သုံးသူတွေက blipping လုပ်တယ်လို့ပြောကြပါတယ်။သဘောကကိုသိကျင်သူရဲ့မျက်နှာဒါမှမဟုတ်ဓာတ်ပုံကို smartphone camera ကတဆင့် blipper app ကဖတ်ပေးလိုက်တာပဲဖြစ်ပါတယ
်။ We look at the world through our eyes, we understand the world through sight, yet the camera lens has the ability to become that extension of your sight.
အရိုးကကဘာကြီးမှာဘာတွေဖြစ်နေတယ်လဲဆိုတာကိုမျက်စိနဲ့ကြည့်ပြီးကိုမြင်တာကနေကဘာမှာဘာတွေဖြစ်နေတယ်လဲဆိုတာနားလေသဘောပေါက်ကြပါတယ်။မျက်လုံးလိုပဲကင်မရာမှန်ဘလူးကလည်းတော်ဝင်လှူရှားနေတဲ့ကဘာကြီးနဲ့တည်င်းအချက်လက်တွေကိုကိုရှေ့ရောက်အောင်လုပ်ပေးနိုင်စွမ်းရှိပါတယ်။တခုခုသိကျင် Google မှာစာသားရိုက်ထည့်ရှာရတာကျွန်တော်တို့အကျင့်ပါနေပါပြီ။ဒီနည်းပညာနဲ့ဆိုရင်သိကျင်တာကိုဖုန်းကင်မရာရှေ့ထားလိုက်တာနဲ့ဘာမှစာရိုက်ပြောပြနေစရာမလိုပဲအဖြေပြန်သိရနိုင်မှာပါ။အထင်ကြီးကနေရာတွေအကြောင်းလူပုဂ္ဂိုလ်အကြောင်းတရိစံအကြောင်းအရာဝတ္ထုအကြောင်းသိကျင်သမျှကို augmented reality နည်းပညာကချက်ချင်းသိရအောင်လုပ်နိုင်ပါတယ်။တိတ်ကိုရှေ့ပြေးနေပေမဲ့အခုလက်ရှိအဲ့ဒီလိုဖြစ်နေပါပြီ
လူမျက်နာတွေကိုမှတ်မိနိုင်ပြီးအကြောင်းချက်တွေကိုပြောပြနိုင်တဲ့ Blipper app က99ရာခိုင်နှုန်းကျော်မှန်ကန်တယ်လို့လည်းဆိုပါတယ်အခုလိုမျိုးလူတွေရဲ့မျက်နာကိုမှတ်မိနိုင်တဲ့နည်းပညာကကိုယ့်ရဲ့ privacy ကိုချိုးဖောက်ရာရောက်နိုင်တယ်လို့ဆိုရင်နေကြသူတွေလည်းရှိပါတယ်အဲ့ဒီသူတွေထဲမှာ UK အခြေစိုက်Privacy International အဖွဲ့က Federica Kellyuna လည်းတယောက်ပါဝင်ပါတယ
်။ Augmented reality does not just give you information about the world, it superimposes information on the world. And in this particular case, we have a single
Augmented reality နည်းပညာကကဘာကြီးနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုပေးရုံနဲ့မကပါဘူး။ကဘာကြီးရဲ့ချက်လက်တွေကိုအထောက်အထားနဲ့လည်းပေးပါတယ်။ဒီကိစ္စမှာတော့ဘယ်လိုချက်လက်တွေကိုပဲမြင်စေရမယ်ဆိုတာကိုကုမ္ပဏီတစ်ခုကစုံးဖြတ်ပြီးလုပ်တဲ့သဘောပါ။ကိုယ်နဲ့ပတ်သက်တဲ့ဘလို့အချက်တွေကိုပဲတခြားသူတွေကိုပြမယ်ဆိုတာရွေးချယ်နိုင်ခွင့်ရှိတဲ့အတွက်တော့ကောင်းပါတယ်။ဒါပေမဲ့စနစ်တစ်ခုခုချွတ်ယွင်းသွားမယ်ဆိုရင်ဘလို့ဖြစ်မလဲ။နောက်ကိုလမ်းသွားနေရင်တခြားတယောက်ကကိုမျက်နှာကိုစကန်ဖတ်ကြည့်လို့မကောင်းတာတွေပေါ်လာရင်ဘယ်လိုလုပ်မလဲဆိုတဲ့အရေးကြီးတဲ့မေးခွန်းတွေမေးစရာရှိပါတယ်
။ Blipper app ဖန်တီးသူတွေကတော့သူတို့ရဲ့နည်းပညာကိုအင်မတန်လုံခြုံအောင်လုပ်ထားပါတယ်လို့ဆိုပါတယ်။
It's extremely secure what the information we're collecting is secure servers
အမှန်တန်လုံခြုံပါတယ်ကျွန်တော်တို့ရယူထားတဲ့အချက်လက်တွေကိုလုံခြုံတဲ့ server မှာတင်ထားတာပါလူတွေအနေနဲ့ဘာတွေကိုပြကျင်တယ်လဲမပြကျင်ဘူးလဲဆိုတာကိုယ်တိုင်ရွေးချယ်နိုင်စွမ်းရှိတာကအဓိကအချက်ပ
ါ Blipper app ကိုသုံးတဲ့သူတွေအနေနဲ့အနည်းဆုံးအသက်16နှစ်ပြည့်ပြီးသူတွေဖြစ်ဖို့လိုပါတယ်တကယ်လို့ကိုယ့်ရဲ့ profile ကိုသူများတွေကိုတစ်ချိန်လုံးပြမထားခြင်းဘူးဆိုရင်မမြင်အောင်လုပ်လို့ရနိုင်ပါတယ်ဒါပေမဲ့မျက်နှာတွေကိုမှတ်မိနေတဲ့ app ကြောင့်ကိုယ့်ရဲ့အတွင်းရေးမလုံခြုံဘူးလို့ခံစားရတယ်လို့ Federica ကဆိုပါတယ
် I think the problem is your face is in a way a unique identifier it links it has the potential to link various information and
ကိုယ့်ရဲ့မျက်နှာကနေတခြားအချက်တွေသိအောင်လုပ်နိုင်တာကပြဿနာလို့ထင်ပါတယ်ကိုမျက်နှာနဲ့ဆက်ဆက်ပြီးကဘာကြီးမှာကိုနဲ့ပတ်သက်သမျှအချက်လက်အစုံရှာလို့ရနိုင်ချေရှိတယ်လေ။အများပြည်သူစားထဲမှာကိုကလူမသိသူသိတယောက်မဟုတ်တော့ဘဲနဲ့လမ်းလျှောက်နေရင်တခြားတယောက်ကကိုမျက်နှာကိုစကန်ဖတ်ပြီးတော့ကိုနဲ့ပတ်သက်တဲ့အကြောင်းတွေကိုသိနိုင်မယ်။သူတို့ဘာတွေသိရလဲဆိုတော့ ကိုကလည်းထိန်းချုပ်ကန့်သတ်နိုင်စွမ်းမရှိတဲ့အခြေအနေမျိုးမှာကျမကတော့စိုးရိမ်ပါတယ
်။ online ပေါ်မှာစာရီနံပါတ်တွေရေးပြီးရှာကြည့်နေရမယ့်အစားဓာတ်ပုံတွေမျက်နှာတွေနဲ့ရှာဖွေတာမျိုးလုပ်ပေးထားတာကအသုံးလွယ်ကူစေဖို့ဖြစ်တယ်လို့ Blipper ကပြောပါတယ်။မျက်နှာမှတ်မိတဲ့ Blipper app ကိုကုန်ပစ္စည်းအမှတ်တံဆိပ်ကြော်ညာခြင်းတွေကုမ္ပဏီအတွက်သုံးချင်တဲ့အတွက်လည်းဖန်တီးပေးနိုင်တယ်လို့ Blipper ကုမ္ပဏီကပြောပါလိမ့်ရှင
်။မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ Blogger တွေပြောသမျှအစီအစဉ်ပါရှင်။တော်တာရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့တနင်္လာညပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်။အခုတော့ကဘာတဝန်းအမှုပညာအားကစားစပေးရင်ကျေးမှုစသဖြင့်နယ်ပယ်အသီးသီးမှာထင်ရှားကြော်ကြားလူသိများသူတွေအကြောင်းကိုတပတ်အတွင်းသတင်းထွေထွေကိုစုစည်းတင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာကိုတင်ဆက်ပေးပါမယ်။မတ်အေးတန်နာကျော်စီစဉ်တင်ဆက်ပေးထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းရောင်သတင်းလောက်မှာတော့အမှုပညာနဲ့နာမည်ကျော်ကြားသူတွေကြမှာပြီးခဲ့တဲ့နှစ်ဘယ်သူဝင်ငွေအများဆုံးရခဲ့ပါလဲပြီးတော့အမေရိကန်သမ္မတထရမ့်ကိုဝေဖန်သွားတဲ့အာနိုဒီလိုကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ချော်ပြင်းနဲ့အမှုပညာနယ်ပယ်ထဲမှာပြီးခဲ့တဲ့နှစ်အတွင်းဝင်ငွေအများဆုံးရသူတွေရဲ့စင်းကို Forbes Magazine ကဇူလိုင်လလယ်မှာထုတ်ပြန်သွားတော့ American လက်ဝဲသမား Floyd Mayweather ကဝင်ငွေအများဆုံးရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒုတိယနေရာမှာတော့ရုပ်ရှင်မင်းသား George Clooney ရှိတာပါ။တတိယနေရာမှာဆိုရင်အသက်20ပဲရှိသေးတဲ့ Reality ရုပ်သံပေါ်ကနာမည်ကျော် Kylie Jenner ရရှိပါတယ်။ဒီကမာလေးကသူထုတ်တဲ့အလှကုန်ပစ္စည်းတွေနဲ့အောင်မြင်လာပြီးတော့အမေရိကန်ပြည်ထောင်စုမှာအသက်အငယ်ဆုံးနဲ့ဒေါ်လာတန်းကျွယ်တစ်ထည်ဖြစ်သူဖြစ်ပါတယ်။2018ခုနှစ်ဇွန်လကနေပြီး2018ခုနှစ်ဇွန်လအတွင်းမှာအခွန်မပေးခင်စုစုပေါင်းဝင်ငွေတွေပေါ်မှာအခြေခံပြီးတော့ Forbes Magazine ကအခုလိုမျိုးစီးရင်ပြုစုတာဖြစ်ပါတယ်။ Nielsen သတင်းအချက်အလက်ကုမ္ပဏီဖြောပြရေးအစီအစဉ်ဆိုင်ရာသတင်းအချက်အလက်တွေရယူပေးတဲ့ Poster ကုမ္ပဏီနဲ့ရုပ်ရှင်နဲ့ပတ်သက်တဲ့အချက်အလက်တွေထုတ်ပြန်တဲ့ IMDb အပါအဝင်ကျွမ်းကျင်သူတွေနဲ့အင်တာဗျူးတွေနာမည်ကြီးတွေနဲ့အင်တာဗျူးတွေပေါ်မှာအခြေခံပြီးတော့ဒီစီးရင်ကိုပြုစုတာဖြစ်တယ်လို့သိရပါတယ်။လက်ဝဲသမား Mayweather ကတော့2018ခုနှစ်ဩဂုတ်လတုန်းက Mixed Martial Arts ရောစပ်ကိုယ်ခံပညာချန်ပီယံကော်နာမက်ဂရဂါကိုအနိုင်ရလိုက်ပြီးတဲ့နောက်ပိုင်းကာလဒေါ်လာ285သန်းနေပါဝင်ငွေရခဲ့တယ်လို့စီးရင်မှာဖော်ပြထားပါတယ်။အော်စကာဆုရှင် George Clooney ကတော့2018ခုနှစ်ဇွန်လတုန်းကသူပူရဲဒူတောင်နဲ့ကက်ဆာမီကိုတက်ကီလာကုမ္ပဏီကိုဗြိတိရှ်ဖျော်ရည်လုပ်ငန်းဖြစ်တဲ့ Diageo ကိုရောင်းချပြီးမှဒေါ်လာ239သန်းအထိဝင်ငွေရရှိသွားခဲ့ပါတယ်။ရုပ်ရှင်လောကမှာ35နှစ်တိုင်ကျင်လည်ခဲ့တဲ့မင်းသားကြီး George Clooney တယောက်အတွက်တော့ဒါကသူ့ရဲ့ပထမဦးဆုံးအများဆုံးတစ်နှစ်ဝင်ငွေဖြစ်မယ်လို့လည်း Forbes Magazine မှာရေးထားပါရှင်။ American သမ္မတ Donald Trump ဟာဖင်လန်နိုင်ငံ Helsinki မြို့မှာဇူလိုင်လ16ရက်နေ့ကပြုလုပ်သွားခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းစိတ်သက်ပျော်ညံ့သူတဦးလိုပြုမှုသွားတယ်ဆိုပြီးတော့ California ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းHollywood minna Arnold Schwarzenegger ga weban twa bae.
President Trump, I just saw your press conference with President Putin and it was embarrassing. I mean you stood there like a little wet noodle, like a little fanboy. I mean I was asking myself
what you going to say. Russia tamna Vladimir Putin ne atu ပူရဲပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတထရမ့်ရဲ့အပြောအဆိုပြုမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုတွင်မှာအတော်လေးကိုဝေဖန်ခံရတာပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ပြီးတော့နှောက်ယှက်တာကိုသမ္မတထရမ့်ကဝေဖန်ပြောဆိုတာမလုပ်လို့ဆိုပြီးတော့ Republican Party ရင်းကတော့မှသူ့ကိုပြန်ပြီးတော့ဝေဖန်ပါတယ် Mr. Trump ကအမေရိကန်ထောက်လှမ်းရေးအဖွဲ့အစည်းတွေနဲ့အမေရိကန်တရားရေးစနစ်ကိုခုရောင်းလုပ်ပြီးတော့ရောင်းချခဲ့တယ်လို့ Arnold Schwarzenegger ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ Trump ကိုဝေဖန်ထားပါတယ် Mr. Trump ကခန့်ငယ်ခြားတိတ်တယောက်လို့ပြောပြောညံ့ညံ့ရက်တည်တယ်လို့လည်းArnold Schwarzenegger ကပြောတာပါ
You're the president of the United States you shouldn't do that. And what's the matter with you? I mean whatever happened to the strong words or to the strength of Ronald Reagan when he stood there at the Berlin Wall?
သူ့ရင်သမ္မတဖြစ်တဲ့သမ္မတရော်နယ်ရီဂန်နဲ့နှိုင်းယှဉ်ပြီးတော့လည်းပြောပါတယ်။ဘာလဲတတိုင်းကိုဖျက်ပစ်ဖို့ဆိုပြီးတော့1989ခုနှစ်တုန်းကသမ္မတရော်နယ်ရီဂန်ကဆိုဗီယက်ခေါင်းဆောင်မီခေးလ်ဂော်ဘာချော့ကိုတောင်းဆိုခဲ့တာနဲ့နှိုင်းယှဉ်ပြီးပြောသွားခဲ့ပါတယ
်။ Hey y'all, it's Fred. I gotta tell you something.
ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
ဒါနာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။ VOA ကနေအခုအတန်လွှင့်နေတဲ့တနာ ਈ စာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်။အခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့မမိုးတီတာညွန့်လွင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကဒီစီစဉ်တင်ဆက်ထားပါတယ်။
ကံကံရဲ့အကျိုးကိုယုံကြည်ပါတယ်အခုအသက်30ကျော်လာတဲ့အချိန်မှာဒါကိုလက်တွေ့ကြုံလာရတယ်ပေါ့နော်ကိုဘွားမာတောင်မှလေးကိုကောင်းတဲ့စိတ်နဲ့လှုပ်လိုက်တဲ့အရာအလုပ်တွေပေါ့နော်အဲ့လိုစိတ်ကလေးနဲ့လှုပ်လိုက်တဲ့အရာတွေကလေကောင်းတဲ့အကျိုးအများနဲ့ပြန်ရတယ်လို့ခံစားရတယ်ပေါ့နော်ဥပမာကိုကလူတယောက်ကိုကူညီလိုက်တယ်ဘာမှလည်းမမျှော်မှန်းဘူးပေါ့နော်သူစီကဘာရမှဆိုပြီးတော့အဲ့လိုမျိုးမမျှော်မှန်းပဲနဲ့လည်းကူညီလိုက်တယ်။ဒါပေမဲ့လေအဲ့လိုကူညီလိုက်တဲ့အကျိုးလေးတွေကသူ့စီကပြန်ပြီးတော့ဟိုကောင်းတဲ့အကျိုးလေးတွေမရရင်တောင်မှပေါ့နော်။တခြားတယောက်စီကအကူအညီပဲဖြစ်ဖြစ်အဲ့လိုမျိုးလေးတွေပြန်ရတာလေးတွေကိုကြုံရပါတယ်ရှင်။နောက်တစ်ချက်ပေါ့နော်။ပို့ပြီးတော့အခုအသက်နည်းနည်းလေးကြီးလာတဲ့အခါမှာပို့တိလာတာလေ။ကိုယ့်ရဲ့မိဘတွေကိုပို့ပြီးဂရုစိုက်လာရမယ်ဆိုတာမျိုးပေါ့နော်။အထူးသဖြင့်ကိုယ့်ကိုမွေးခဲ့တဲ့ကိုယ့်ရဲ့အမေပေါ့နော်အဲ့လိုအမေကိုလေအရန်ဂယူးဆိုက်ရမယ်အရန်ချစ်ရမယ်သူလိုချင်တာလေးတွေကိုကိုကပို့ပြီးတော့ဂယူးတဆိုင်လေးလှုပ်ပေးရမယ်ဆိုတာလေးလည်းပို့တိလာပါလေအထူးသဖြင့်အမေကအသက်ကြီးလာတဲ့အချိန်ပေါ့နော်ကျမတို့သားသမီးတွေကလည်းအသက်ကြီးလာတယ်အဲ့ဒီလိုပဲဟိုအဲ့အချိန်မှာအမေကိုပို့ပြီးတော့ဟိုကိုချင်းစားလာပါတယ်အမေကိုပို့ပြီးဂယူးဆိုင်မယ်ဂယူးဆိုက်ရမယ်ဆိုရင်ပို့တိလာတယ်ပို့ပြီးကျင်နာရမယ်ဆိုတာပို့တိလာတယ်အဲဘာဖြစ်လဲဆိုတော့ဟိုလူကြီးတွေကအသက်ကြီးလာတဲ့အမြသူတို့ကစိတ်အားငယ်ရတာရှိတယ်စိတ်သူတို့စိတ်လေးကဟိုကလေးလိုပြန်ဖြစ်သွားတဲ့အချိန်မှာကိုရီးယားပြန်ပြီးတော့ဗောနော်ဟိုကိုရီးငယ်ငယ်ကကိုရီးကိုဟိုအမေတွေဘလို့ပြုစုခဲ့တယ်လဲစိတ်ရှိခဲ့တယ်လဲအဲ့လိုမျိုးလေးတွေနဲ့ပြန်ပြီးတော့ကိုချင်းစာတရားထားပြီးတော့ဟိုဂီယူတဆိုင်လေးနဲ့နွေ့နွေ့ထွေးထွေးဆက်ဆံမှုကျင်နာဖို့လိုအပ်ပါတယ်နောက်ဆုံးတစ်ခုကလေဟိုကျမရဲ့ဘဝမှာလောဘစိတ်လည်းအမြဲတမ်းဟိုနည်းနည်းပဲထားတယ်ပေါ့နော်လောဘစိတ်နည်းတယ်ဆိုတာနဲ့လူရဲ့စိတ်တရားနဲ့ကြည်လင်ပါတယ်ရှင်ဟိုစိတ်ကိုကြည်လင်တယ်လို့လည်းပေါ့နော်နောင်ဘဝကူးမယ်ဆိုရင်လည်းစိတ်ကဟိုဖြူစင်တယ်ရှင်းတန်တယ်ပေါ့နော်ကျမကဟိုလေအတားတော့တိတ်မကြည်သေးပါဘူးနော်ဒါပေမဲ့လေကျမအခုချိန်မှာတည်သွားမယ်ဆိုလို့ရှိရင်တော့မှနောက်တရားဇာတိစိတ်ပူဇာတိမရှိဘူးအဲ့လိုလဲဆိုတော့ဘဝမှာဟိုဘသူကိုမှလည်းပေါ့နော်အခုချိန်ထိမကောင်းတဲ့စိတ်လည်းမရှိခဲ့ဘူးဟိုမကောင်းတာတွေလည်းသူများကိုနာကျင်အောင်ဒုက္ခရအောင်လည်းတစ်ခါမှမလုပ်ခဲ့ဘူးဟိုလောဘစိတ်လည်းနေတဲ့အတွက်ပူပန်တော့ကဖြစ်စရာလည်းမရှိပါဘူးအဲ့ဒါကပဲကျမရဲ့ဘဝယုံကြည်စရာယုံကြည်ရာဖြစ်လို့ပေါ့နော်အခုဒီအစီအစဉ်လေးကနေမျှဝေပေးလိုက်ချင်ပါရှင်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မ
မမိုးပြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါရဲ့ရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းရဲ့တနင်္လာညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်ပေးနေပါရဲ့ရှင
်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးကျင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့2323812554ဖြစ်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါအောင်ရှင
်။ Iran Tamara ဟာဆန်ရူဟာနီအနေနဲ့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှထပ်ပြီးမချိန်ချောက်ဖို့သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ကတဆင့်ပြင်ထန်စွာတတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကအီရန်ခေါင်းဆောင်တွေကိုဝေဖန်ထားတဲ့မိန့်ခွန်းပြောကြားအပြီးမကြခင်မှာပဲသမ္မတထရမ့်ကအဲ့ဒီလိုပြောကြားလိုက်တာပါ။အီရန်သမ္မတအနေနဲ့အမေရိကန်ပြည်ထောင်စုကိုဘယ်တော့မှမချိန်ချောက်ဖို့နဲ့နောက်တစ်ကြိမ်ချိန်ချောက်မယ်ဆိုရင်တမိုင်းမှာဘယ်တော့မှမကြုံဘူးတဲ့နောက်ဆက်တွဲအကျိုးဆက်တင်နေရင်ဆန်ရနိုင်တယ်လို့ဆိုပြီးတော့ Twitter လူမှုကွန်ရက်ကတဆင့်သမ္မတထရမ့်ကရေးသားခဲ့တာပါ။ဒီနေ့ကနေ့အစောပိုင်းမှာတော့အမေရိကန်အနေနဲ့ချင်းသစ်ရဲ့အမိကိုသွားမဆော့နဲ့အဲ့ဒီအတွက်နောင်တရလိမ့်မယ်လို့အီရန်သမ္မတရဲ့ပြောဆိုမှုကိုသမ္မတထရန့်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြုလုပ်ခဲ့တဲ့ထိပ်သီးစည်းဝေးပွဲအတွင်းသူ့အနေနဲ့ဘာမှဆွန့်လွတ်ပစ်ဆက်ခဲ့ရတာမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။ဒါပေမဲ့အဲ့ဒီလိုတွေ့ဆုံမှုနဲ့ဆိုင်တဲ့အသေးစိတ်အချက်အလက်တွေကတော့ထွက်ပေါ်မလာသေးပါဘူး။နိုင်ငံအကျိုးဖြစ်ထွန်းစေမဲ့ကိစ္စရပ်တွေကိုသူတို့နှစ်ဦးဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။နိုင်ငံတော်အရေးပေါ်အခြေအနေပြဋ္ဌာန်းချက်နဲ့ပတ်သက်လို့ကြားပြည်နယ်ဝန်ကြီးချုပ်ဟာ2008အခြေခံဥပဒေကိုနားလည်မှုလွှဲမှာပြီးသူထိပ်ပင်ချက်တွေကိုသာပြော့ဆွေးခဲ့တယ်ဆိုပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ကြေညာပါတယ်။ကြားပြည်နယ်ဗိုလ်ချုပ်ကြေးရုပ်ဆောက်လုပ်ရေးကန့်ကွက်မှုတွေအပေါ်ဆန္ဒပြသူတွေကိုကြားဝန်ကြီးချုပ်ကသတိပေးပြောကြားခဲ့တာနဲ့ပတ်သက်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကအခုလိုတုံ့ပြန်လိုက်တာပါ။ဗိုလ်ချုပ်ကြေးရုပ်ဆောက်လုပ်မှုကန့်ကွက်တာကနေစူပူမငိမ့်တက်တာတွေဖြစ်လာရင်တပ်မတော်ကိုတာဝန်ပေးမယ်။အဲ့ဒီအတွက်ဖွဲ့စည်းပုံအရသူ့မှာလုပ်ပိုင်권ရှိတယ်ဆိုပြီးကြားဝန်ကြီးချုပ်ကကြားပြည်နယ်အတွင်းကအဖွဲ့အစည်းတွေကိုခေါ်ယူသတိပေးခဲ့တာပါ။အဲ့ဒီပြောဆိုချက်ဟာချင်းချောက်တာဖြစ်တယ်ဆိုပြီးဒေသခံဆန္ဒပြတွေကရောမြန်မာနိုင်ငံအတွင်းကတက်ကြွလှုပ်ရှားသူတွေကပါကြားဝန်ကြီးချုပ်ကိုအတော်လေးဒေါသဖြစ်ပြီးဝေဖန်ခဲ့ကြပါတယ်။တောင်ကိုရီးယားနိုင်ငံမှာအကျင့်ပြတ်ချဆမှုတွေနဲ့စုံစမ်းစစ်ဆေးခံရတဲ့အထင်ကရလွတ်တော်အမတ်တဟူဟာကိုကိုကိုတေချောင်းကြံသွားခဲ့ပါတယ်။လက်ဝဲရင်း Justice Party ကလွတ်တော်အမတ်ဟာဆိုးမျိုးကတိုက်ခန်းတစ်ခုအဝင်ဝါနာမှာတင်းလန်နဲ့အစောပိုင်းကတိုက်ခန်းပေါ်မှာခုံချပြီးတည်ဆုံနေတာကိုတွေ့ရတဲ့အကြောင်းယုံဟပ်သတင်းမှာဖော်ပြထားပါတယ်။ဂျပန်နိုင်ငံမှာတော့လူတွေတည်ဆုံရတဲ့အထိဖြစ်စေတဲ့အပူလိုင်းဒဏ်ကိုဒီလအစောပိုင်းကနေကခံရတာမှာကူမယာကမြို့ကလက်ရှိအပူချိန်ဟာဆိုရင်တန်ပြီမှာတစ်ခါမှမကြုံဘူးတဲ့အမြင့်ဆုံးအဆင့်ကိုရောက်နေတယ်လို့ဆိုပါတယ်။တိုကျိုမြို့မြောက်ဘက်စာအီတာမစီရင်စုအတွင်းမှာရှိတဲ့ကူမယာကမြို့ရဲ့အပူချိန်ဟာဒီကနေ့ 47.1 ဒီဂရီဆယ်စီယပ်မှာရှိတယ်လို့ဂျပန်မိုးလေဝသဌာနကပြောပါတယ်ခင်ဗျ။
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာကတော့ Aiden Wood Group ဖြစ်ပါတယ်ဒီကနေ့ညထုတ်လွှင့်တဲ့ VOE Radio အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.